Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ်ဇူလိုင်လ3ရက်တနင်္ဂနွေနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျခနာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်စားတောက်ဆိုင်တစ်ခုမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်သွားခဲ့ပြီးတဲ့နောက်ဒါကာမြို့မှာလုံခြုံရေးတင်းကျပ်စွာချထားပါတယ်စာဗီးယားနိုင်ငံစားတောက်ဆိုင်တစ်ခုအတွင်းအမျိုးသားတဦးကတနက်နေ့ဝင်ပစ်ခဲ့တဲ့အတွက်တနက်သမားရဲ့ဇနီးအပါဝင်လူ၄ဦးသေဆုံးသွားပါတယ်ယူရိုချန်ပီယံဖလားဘောလုံးပြိုင်ပွဲမှာဂျာမနီကအီတလီအသင်းကိုအနိုင်ရပြီးဆီမီဖိုင်နယ်တက်သွားပါပြီဒီလိုထူးခြားတဲ့သတင်းတွေကိုမှန်နန္ဒာချနယ်တူတင်ပြပေးသွားမှာပါခင်ဗျ
ကောင်းပါပြီရှင်။ဂျနီဘာကိုရောက်ရှိနေတဲ့မြန်မာအမျိုးသမီးအဖွဲ့တွေကနေစီဒေါ်လို့ခေါ်တဲ့အမျိုးသမီးရေးဆိုင်ရာကုလသမဂ္ဂညီလာခံမှာမြန်မာအမျိုးသမီးတွေရဲ့အခြေအနေနဲ့ပတ်သက်လို့ဘာတွေတင်ပြဖို့ရှိနေပါသလဲ
။မြန်မာနိုင်ငံမှာအမျိုးသမီးတွေကိုဖိနှိပ်ထားတဲ့ဥပဒေလို့ကျွန်တော်တို့ကပြောတဲ့အခါမှာအခုဒီလောလောလတ်လတ်ကတော့ပြီးခဲ့တဲ့ဦးသိန်းစိန်ဆိုတဲ့ထက်ကပေါ့နော်အတူတူပြချမ်းလိုက်တဲ့ဒီမျိုးဆောင်ဥပဒေလို့
ဒါကတော့ကျမ်းမာရေးရာတန်းတူညီမျှရေးကွန်ရက်ကိုဥဆောင်နေသူတဦးပြောသွားတာပါသတင်းအစီအစဉ်အပြီးမှာအပြည့်အစုံတင်ဆက်ဖို့ရှိပါတယ်ဒါအပြင် EU ကနေဗြိတိန်ခွဲထွက်တဲ့ဖြစ်ရက်နဲ့ဘာလင်တတိုင်းကြီးပြိုလဲသွားတဲ့ဖြစ်ရက်နှစ်ခုနှိုင်းယှဉ်ချက်တွေဘယ်လိုရှိသလဲဆိုတာကိုလည်းတင်ပြပေးမှာပါအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့ဥဟောင်ခေရဲ့မြမအရေးသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာနဲ့ဓာတ်ရိုက်လေလိုင်းတို့ကိုနားဆင်ရမှာပါရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မက်နန္ဒာချန်တို့ကပြောပြပါအောင်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာရှိတဲ့လူကုန်ရက်ွက်စားတောက်ဆိုင်တစ်ခုအတွင်းနိုင်ငံသားအယက်သားအများစုအပါအဝင်လူ20ကိုတပ်ဖြတ်လိုက်တဲ့အကြမ်းဖက်သမားတွေနဲ့17နှစ်ကြာထိတ်တန့်ရင်ဆိုင်မှုဖြစ်သွားခဲ့ပြီးတဲ့နောက်အနာပိုင်တွေကမြို့တော်တဝန်းစင်နေနေကအလုံးစုံတွေတင်းကျပ်စွာချထားလိုက်ပါတယ်စားတောက်ဆိုင်အတွင်းအကြမ်းဖက်သမားတွေထင်းသိမ်းထားတဲ့သူတွေက73ဦးကိုလူကြုံရေးတပ်ဖွဲ့တွေကပြန်လည်ကယ်တင်လိုက်နိုင်ပါတယ်။တည်ဆုံသူအများစုဟာအီတလီနဲ့ဂျပန်နိုင်ငံသားတွေဖြစ်ကြပါတယ်။အ ਨੇ စုံရဲတပ်ဖွဲ့ဝင်2ဦးလည်းတည်ဆုံသွားခဲ့ပါတယ်။ဒါကမျိုးတိုက်ခိုက်မှုအတွင်းတည်ဆုံသွားသူတွေထဲမှာအီတလီနိုင်ငံသားတွေပါဝင်တယ်ဆိုတာကိုအီတလီဝန်ကြီးချုပ်မာတီယိုရန်စီကစနေနေ့မှာအတည်ပြုပြောကြားလိုက်ပေမဲ့မိသားစုတွေကိုအရင်အကြောင်းမကြားမချင်းအရေးအတွက်အတိအကျကိုထုတ်ဖော်ပြောဆိုမှာမဟုတ်ဘူးလို့ဆိုပါတယ်။တိုက်ခိုက်မှုအတွင်းဂျပန်နိုင်ငံသား9ဦးတည်ဆုံသွားကြောင်းလည်းဂျပန်အာဏာပိုင်တွေကအတည်ပြုပြောဆိုပါတယ်။အမေရိကန်နိုင်ငံသား2ဦးတည်ဆုံသွားတယ်ဆိုတာကိုသမ္မတအင်ဂျီရွန်နဲ့နိုင်ငံရေးဌာနတို့ကအတည်ပြုပြောကြားပေမဲ့ဘသူဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။တိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြောင်းအင်ဂျီရွန်ကရောနိုင်ငံရေးဌာနကပါပြောကြားလိုက်ပြီးဘင်္ဂလားဒေ့ရှ်အစိုးရနဲ့အတူရပ်တည်ကြောင်းနဲ့အကြမ်းဖက်တိုက်ခိုက်မှုဘယ်နေရာမှာဖြစ်ဖြစ်ထိတ်တန့်ရင်ဆိုင်သွားမယ်လို့ပြောကြားလိုက်ပါတယ်။
ဆာဗီယားနိုင်ငံမှာစနေနေ့မနက်စောစောကော်ဖီဆိုင်တဆိုင်မှာအမျိုးသားတအုပ်ကနေမောင်းမြတ်တနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်သူ့ဇနီးနဲ့တခြားလူ၄ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။နောက်ထပ်အနည်းဆုံး22ဦးလည်းဒဏ်ရာတွေရရှိခဲ့ကြပြီးသူတို့တွေက9ဦးကတော့စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့အနီးနားဆေးရုံကညွှန်ကြားရေးမှူးကပြောပါတယ်။ပြစ်ခတ်မှုဖြစ်ပြီးချက်ချင်းဆိုသလိုနာမည်အတိုကောက် CS ဆိုသူအသက်30အရွယ်မတင်ကာရသူအမျိုးသားကိုရဲတွေကဖမ်းဆီးလိုက်ပြီးတော့တတ်ရခြင်းအကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့အမှုဖွင့်ခဲ့ပါတယ်။တရားမဝင်ဝယ်ယူထားတဲ့မောင်းမြတ်တနက်နဲ့ကော်ဖီဆိုင်မှာတွေ့ကြရလူတွေကိုရှောက်မပစ်ခင်သူနဲ့အဆင်မပြေဖြစ်နေတဲ့ဇနီးနဲ့တခြားမျိုးသမီးတစ်ယောက်ကိုအရင်ပြစ်တက်ခဲ့တာဖြစ်တယ်လို့ဆာဗီယာပြည်ထောင်စုဝန်ကြီးနီဘိုစာစတက်ဖာနိုဗစ်ကဒေတာကန် B92 ရုံးမြင့်တန်ကြားဌာနကိုပြောကြားခဲ့ပါတယ်ဒါအပြင်တန်တရားရှိသူတနက်သမားဟာရာဇဝတ်မှုကျူးလွန်မှုတွေနောက်ကျောင်းမရှိပဲအေးအေးဆေးဆေးနေတတ်သူလူတစ်ယောက်လို့သိထားကြတဲ့အတွက်တဝင်တုံမှုကြောင့်ပြစ်ခတ်မှုကျူးလွန်တာဖြစ်နိုင်တယ်လို့ဝန်ကြီးစတက်ဖာနိုဗစ်ကပြောဆိုပါတယ်ပြစ်ခတ်မှုဟာမြို့တော်ဘဲဂရိတ်ရဲ့မြောက်ဖက်ကီလိုမီတာ80လောက်မှာရှိတဲ့ဇီတစ်ရွာလေးရဲ့ကျေးလက်ပွဲတော်တစ်ခုမှာဖြစ်ပွားခဲ့တာပါ
အမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်လိုက်တဲ့မောင်းသူမဲ့ပဲ့ထင်းရင်ဒရုန်းတွေနဲ့တိုက်ခိုက်မှုကြောင့်တေဆုံးရတဲ့အရသာအရေးအတွက်စီးရင်နဲ့ပတ်သက်လို့စစ်ပွဲတွေဖြစ်ပွားနေတဲ့ပြင်ပမှာအရသာအသေးပြောက်အများဆုံးဖြစ်တဲ့ပါကစ္စတန်နိုင်ငံဘက်ကအမျိုးမျိုးတုံ့ပြန်ပြောဆိုလာပါတယ်တိုင်းပြည်ရဲ့နယ်မြေနဲ့အချုပ်အခြာအာဏာတည်ထောင်ခံမြဲမှုကိုချို့ဖောက်ရရောက်စေတဲ့အဲ့ဒီဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုတွေချက်ချင်းရဆိုင်းပေးဖို့ပါကစ္စတန်နိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပြီးထပ်လောင်းတောင်းဆိုလိုက်ပါတယ်ပါကစ္စတန်လူထုအကြမ်းနှစ်သက်မှုမရှိတဲ့ ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအပေါ်ပုံမှန်ပြစ်တင်ရှုံချနေခဲ့တာဖြစ်ပေမဲ့တိုင်းပြည်အတွင်းလူမျိုးစုတွေနေထိုင်တဲ့ဒေသတွေကိုပြစ်မှတ်ထားပြုလုပ်နေတဲ့ဒီတိုက်ခိုက်မှုတွေကိုအာဏာပိုင်တွေဘက်ကနောက်ွယ်မှာသဘောတူမှုပေးနေတယ်လို့ယူဆရပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသအပြင်ဘက်မှာ2009ခုနှစ်နဲ့2015ခုနှစ်အတွင်းအရသား64ဦးကနေ116ဦးအကြာသေဆုံးခဲ့ကြောင်းအမေရိကန်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒရုန်းယာဉ်နဲ့တိုက်ခိုက်မှုတွေကြောင့်တိုက်ခတ်ရေးသမား2382ဦးနဲ့2581ယောက်အကြာသေဆုံးခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်ကအတိုက်ခံနိုင်ငံရေးသမားတဦးလည်းဖြစ် drone ရင်နဲ့တိုက်ခိုက်မှုတွေကိုအပြင်းထန်ဆုံးကန့်ကွက်နေသူလည်းဖြစ်တဲ့ Imran Khan ကတော့သမရအိုဘားမားအစိုးရကထုတ်ပြန်တဲ့အရေးတအတွက်ဟာလက်တွေ့အခြေအနေနဲ့ကွာခြားနေတယ်လို့ပြောပါတယ
်။ဆိုမာလီနိုင်ငံဘိုက်ဒိုဝါမြို့အနောက်တောင်ဘက်မှာအယ်ရှာဘက်စစ်သွေးကြွတွေရဲ့လက်နက်ကြီးနဲ့ပြစ်ခတ်မှုကြောင့်ကလေးနှစ်ဦးသေဆုံးသွားတယ်လို့မျက်မြင်သက်သေတွေနဲ့အစိုးရတာဝန်ရှိသူတွေကစနေနေ့မှာပြောဆိုခဲ့ပါတယ်။မော်တာကြီးအများဆုံးထိမှန်ခဲ့တဲ့ Hollowdeck အရက်ကိုအစောဆုံးရောက်လာခဲ့တဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းဟာမော်တာကြီး7လုံးကြားရောက်ပောက်ကွဲခဲ့ရကအသက်4နှစ်နဲ့5နှစ်အရွယ်မိန်းကလေး2ဦးသေဆုံးသွားတယ်လို့ VOA ကိုပြောပါတယ်။မိန်းကလေး2ဦးကတော့သူ့အိမ်ကိုမော်တာထိမှန်ချိန်ပွဲချင်းပြီးသေဆုံးသွားပြီးတော့နောက်မိန်းကလေး2ဦးကတော့ခေါင်းမှာဘုံးဆန်ထိမှန်တဲ့ဒဏ်ရာနဲ့ဆေးရုံအရေးပေါ်ခန်းမှာသေဆုံးခဲ့တာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုအတွင်းနောက်ထပ်19ဦးလက်ဒဏ်ရာတွေရရှိခဲ့ကြပြီးတော့2ဦးကတော့ဘုံးဆန်ထိမှန်တဲ့အတွက်စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဆိုပါတယ်။မော်တာကြီးစံတချို့ကတော့စစ်စခန်းတွေအနီးကျရောက်ခဲ့တဲ့အတွက်စစ်ခြေဆိုင်စခန်းတွေနဲ့ဒေသန္တရအုပ်ချုပ်ရေးအဖွဲ့ရဲ့ဌာနချုပ်ရုံးတွေကိုတိုက်ခိုက်ဖို့ရည်ရွယ်ခဲ့ပုံရတယ်လို့ VOA သတင်းတောက်ကပြောပါတယ်။မော်တာကြီးတွေဟာမြို့စုံအရက်ကနေပစ်ခတ်တာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးကြံပေးနေတာပါခင်ဗျာဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လရီကလင်တန်ဟာသူမနိုင်ငံညာယီဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုယ်ပိုင်အီးမေးလ်အကောင့်ဖွင့်အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့စနေနေ့က FBI ပြည်ထောင်စုစုံစမ်းရေးဘျူရိုအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ဟယ်လရီကလင်တန်ရွေးကောက်ပွဲကမ်ပိန်းပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။၃နာရီခွဲနီးပါးကြာခဲ့တဲ့အဲ့ဒီတွေ့ဆုံမေးမြန်းမှုကိုဝါရှင်တန် DC မြို့မှာရှိတဲ့ FBI ဌာနချုပ်မှပြုလုပ်ခဲ့တယ်လို့ဆိုပါတယ်။သူမနိုင်ငံညာယီဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုယ်ပိုင်အီးမေးလ်အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူမရဲ့သဘောဆန္ဒအတိုင်းစနေနေ့မနက်ကတွားရောက်ဖြေကြားခဲ့ခြင်းဖြစ်ကြောင်းဗဟုအစိုးရတရားရေးဌာနကစုံစမ်းစစ်ဆေးနေတဲ့ဒီကိစ္စနဲ့ပတ်သက်လို့အခုလိုဖြေကြားခွင့်ရတဲ့အတွက်သူမအနေနဲ့ဝမ်းသာရပါကြောင်းကမ်ပိန်းပြောခွင့်ရ Nick Merrill ကသတင်းမီဒီယာတွေကိုပေးပို့တဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုပြုလုပ်နေစေအမှုကိစ္စဖြစ်တာကြောင့်အခုတွေ့ဆုံမှုနဲ့ပတ်သက်လို့ Hillary Clinton အနေနဲ့တစုံတရာထုတ်ဖော်ပြောဆိုခြင်းပြုလုပ်မှာမဟုတ်ဘူးလို့လည်း Merrill ရဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်။ Clinton ရဲ့ကိုယ်ပိုင်အီးမေးလ်အသုံးပြုမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုပြုလုပ်နေတဲ့ FBI အရာရှိတွေနဲ့တရားရေးဌာနကဝန်ထမ်းတွေရဲ့စုံစမ်းတွေ့ရှိအကြံပြုချက်တွေကိုသူမအနေနဲ့လက်ခံသွားမယ်လို့ဗဟုအစိုးရရှေ့နေချုပ် Loretta Lynch ကကြေညာပြီးမှအခုလိုတွေ့ဆုံမေးမြန်းမှုပြုလုပ်ခဲ့တာလည်းဖြစ်ပါတယ
်။ဗြိတိန်နိုင်ငံမှာဝန်ကြီးချုပ်ဟောင်းမာဂရက်သက်ချာတာဝန်ကအနားယူပြီးတဲ့နောက်26နှစ်တာကာလအတွင်းပထမဦးဆုံးအကြိမ်နောက်ထပ်အမျိုးသမီးဝန်ကြီးချုပ်တဦးပေါ်ပေါက်မဲ့အလားအလာတွေတွေ့နေရပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ကနေဗြိတိန်နိုင်ငံခွဲထွက်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ယာရူကနှုတ်ထွက်မဲ့လက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့နေရာနဲ့အာနာယကွန်ဆာဗေးတစ်ပါတီရဲ့ခေါင်းဆောင်နေရာတွေကိုဆက်ခံမဲ့သူတွေအဖြစ်ရှေ့ဆုံးနေရာမှာရှိနေသူတွေထဲမှာခက်ပြက်ပြက်စဉ်းစားလောက်ကင်တက်တဲ့ပြည်ထောင်ဝန်ကြီးထရီဇာမေနဲ့နိုင်ငံရေးအတွေ့အကြုံတိတ်မရှိလာတဲ့စွမ်းရင်ဝန်ကြီးအန်ဒရီယာလစ်စွမ်တို့ပါဝင်ကြပါတယ်။ Conservative Party လွတ်တော်မတ်တွေကြားမှာနောက်ဆုံးကိုယ်စားလှယ်လောင်းနှစ်ဦးသာကြံတဲ့အထိစကားတင်ရွေးချယ်ဖို့အင်္ဂါနေ့ကစလို့လျှို့ဝှက်မဲပေးစနစ်နဲ့ဇက်တိုက်ဆိုသူရွေးချယ်လာမှာတခြားအမျိုးသားကိုယ်စားလှယ်သုံးဦးကတော့ထောက်ခံမှုတွေတဖြည်းဖြည်းကျဆင်းလာနေတာဖြစ်ပါတယ်။နောက်ဆုံးပိတ်အဆုံးဖြတ်ကိုတော့အောက်ခြေပါတီဝင်တသိန်းခွဲကစားရိုက်ကနေမဲပေးပြီးတော့စက်တင်ဘာလ2ရက်နေ့ကိုနောက်ဆုံးထားဆုံးဖြတ်ကြရမှာဖြစ်ပါတယ်။လူမှုဆန္ဒခံယူပွဲမှာဗြိတိန်နိုင်ငံခွဲထွက်တဲ့နယ်ဘက်ကမဲဆွယ်စီယုံလှုပ်ရှားခဲ့သူလစ်စွမ်ကတော့ရွေးကောက်ပွဲကထွက်သွားတဲ့လန်ဒန်မြို့တော်ဝင်ဟောင်းဘောရစ်ဂျွန်ဆန်ကိုထောက်ခံဖို့ရည်ရွယ်ထားတဲ့လွှတ်တော်အမတ်တွေရဲ့အားပေးမှုတွေကိုရရှိနေတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ဆိုသလိုလေဘာပါတီဘက်မှလည်းလွှတ်တော်အမတ်အန်ဂျလာအီဂယ်ကဥဆောင်မဲ့အလားအလာရှိနေပြီးတော့စကော့တလန်မှာတော့ပထမဆုံးအမျိုးသမီးဝန်ကြီးအဖြစ်နီကိုလာစတာဂျီယွန်ကအာဏာရထားတာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံမှာကျင်းပတဲ့ရွေးကောက်ပွဲအတွင်းစနေနေ့ကမဲတွေရေးတွက်ပြီးတဲ့အချိန်မှာလက်ရှိအနာရကွန်ဆာဗေးတစ်ပါတီညွန်ပေါင်းအဖွဲ့နဲ့အတိုက်ခံပါတီတို့အကြားအစိုးရဖွဲ့လောက်တဲ့အထိအပြတ်အသတ်နိုင်မရရှိသေးပဲဖြစ်နေတယ်လို့ဆိုပါတယ်။ဝန်ကြီးချုပ်မာကွန်တန်ဘယ်ကတော့သူ့ရဲ့ conservative party ကအနိုင်ရလိမ့်မယ်လို့ယုံကြည်မှုအပြည့်ရှိနေပြီးသူ့အနေနဲ့ညွန်ပေါင်းအစိုးရဖွဲ့နိုင်လိမ့်မယ်လို့ယူဆကြောင်းဒေသစံတော်ကြီးညတကောင်ကျော်အချိန်မှာပြောကြားခဲ့ပါတယ်အတိုက်ခံကောင်းဆောင် Bill Shorten ကလည်းသူတို့ဘက်ကအနိုင်ရလိမ့်မယ်လို့ယူဆကြောင်းစနေနေ့ကထောက်ခံသူတွေကိုပြောခဲ့ပါတယ်ဝန်ကြီးချုပ်တန်ဘိုးရဲ့ conservative ညွန်ပေါင်းအစိုးရအနေနဲ့စီးပွားရေးပြည်မြောင်းလဲမှုတွေကိုအောင်မြင်စွာလှုပ်ဆောင်နိုင်ခြင်းမရှိသလိုဩစတြေးလျနိုင်ငံအတွက်လိုအပ်တဲ့တည်ငြိမ်တဲ့ဥဆောင်မှုကိုပေးနိုင်ခြင်းမရှိကြောင်းအတိုက်ခံကောင်းဆောင်ရှော့တန်ကပြောကြားခဲ့ပါတယ်။နောက်ဆုံးထွက်ပေါ်တဲ့သတင်းတွေအရကတော့အတိုက်ခံလေဘာပါတီကအနည်းငယ်အသာစီးရနေတယ်ဆိုတာကိုဖော်ပြနေကြပါတယ်။ပါတီနေရာစလုံးအနေနဲ့အမှတ်နေရာ150ရှိတဲ့လွတ်တော်အတွင်းကလူများစုအစိုးရဖွဲ့နိုင်ရေးအတွက်အမှတ်နေရာအနည်းဆုံး86နေရာအနိုင်ရဖို့လိုအပ်ပါတယ
်။ဥရောပချန်ပီယံဖလားဘောလုံးပြိုင်ပွဲတွေကိုစနေနေ့ကပြင်သစ်နိုင်ငံမှာဆက်လက်ကျင်းပရမှာဂျာမနီနဲ့အီတလီအသင်းတို့ရဲ့ quarter final ပွဲတွေအတွင်းနှစ်ဖက်တကိုးစီတရေဖြစ်နေတာကြောင့်ပနယ်ဒီကန်ပြီးတော့ဂျာမနီအသင်းကအနိုင်ရသွားတဲ့အတွက် semi final ကိုတက်သွားပြီးဖြစ်ပါတယ်။ပွဲစဉ်ပထမပိုင်းမှာဂျာမနီအသင်းကတကိုးကိုမရှိနဲ့ဥဆောင်နေရကဒုတိယပိုင်း89မိနစ်မှာအီတလီအသင်းကပနယ်ဒီရရှိသွားပြီးတော့ခြေပါဂိုးကိုသွင်းယူနိုင်ခဲ့တာဖြစ်ပါတယ်။ပွဲစဉ်တလျှောက်ဂျာမနီဘက်ကဂိုးသင်းခွင့်ပိုရခဲ့တယ်လို့ဂျာမနီဘက်ကပထမပိုင်းမှာတကိုးနဲ့ဒုတိယပိုင်းမှာတကိုးသွင်းနိုင်ခဲ့တာတွေလည်းလူကျွန်ဘောနဲ့ဒီဖောင်းပိတ်ခံလိုက်ရတာတွေကြောင့်အဲ့ဒီဂိုးတွေမရဘဲဖြစ်သွားခဲ့ရပါတယ်။ကစားချင်းမိနစ်60ပြည့်တဲ့အထိနှစ်ဖက်စလုံးဘသူအားမှဂိုးထက်မသွင်းနိုင်ကြတော့တဲ့အတွက်အချိန်ပိုကစားရမှာလဲဘသူအားမှထက်မသွင်းနိုင်တာကြောင့်ပယ်နယ်တီကန်ပြီးတော့ပွဲစဉ်ကိုအဆုံးဖြတ်ပေးလိုက်ရတာဖြစ်ပါတယ်။ပယ်နယ်တီကန်တဲ့နေရာမှာလဲနှစ်သင်းစလုံးဂိုးပြတ်အောင်မကန်နိုင်တဲ့အတွက်ကိုလုံးအထိဇက်တိုက်ကန်ပြီးမှဂျာမနီအသင်းကပယ်နယ်တီကိုလုံးမြောက်မှာအနိုင်ရသွားခဲ့တာဖြစ်ပါတယ်။အခုလိုကိုလုံးအထိကန်သွင်းရတာဟာဥရောပချန်ပီယံဖလားပြိုင်ပွဲသမိုင်းတလျှောက်ပနယ်ဒီကန်သွင်းရမှုအများဆုံးဖြစ်ပါတယ်။တနင်္ဂနွေနေ့မြန်မာစံတော်ချိန်ညတနာရီခွဲမှာတော့နောက်ဆုံး quarter final ပွဲစဉ်ဖြစ်တဲ့အင်ရှင်ပြင်သစ်အသင်းနဲ့ Iceland အသင်းတို့ကစားကြမှာဖြစ်ပြီးအနိုင်ရတဲ့အသင်းကကြာသပတေးနေ့မှာဂျာမနီနဲ့ semi final မှာကစားကြရမှာဖြစ်ပါတယ်။ပထမ semi final ပွဲစဉ်ကတော့ Portugal နဲ့ Wales အသင်းတို့ဘတ်တဟူးနေ့မှာကစားကြရမှာဖြစ်ပါတယ်။
အီရန်နိုင်ငံအတွင်းကရာနယ်ချီတဲ့သတင်းတောက်တွေအနေနဲ့တိုင်းပြည်ပြင်ပမှာရှိတဲ့ရန်လိုတဲ့အဖွဲ့အစည်းတွေနဲ့ဆက်သွယ်ခြင်းမပြုဖို့တတိပေးတဲ့စာတွေကိုသူတို့ရဲ့တယ်လီဖုန်းတွေနဲ့အမည်မဖော်လိုသူတွေထံကရရှိခဲ့ကြတယ်လို့ပြောပါတယ
်။ကိုစားဝင်းလိုက်တဲ့မန္တနာချန်တို့ကတနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုတနင်္ဂနွေနေ့နဲ့ခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါရရှင်။အခုတော့မြန်မာသတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါ။မြန်မာနိုင်ငံမှာဦးသိန်းစိန်အစိုးရလက်ထက်အတီးပြုတ်ပြဋ္ဌာန်းခဲ့တဲ့မျိုးဆောင်ဥပဒေလိုမျိုးအမျိုးသမီးတွေကိုခွဲခြားဖိနှိပ်တဲ့ဥပဒေတွေကိုပယ်ဖျက်ရေးအပါအဝင်ပဋိပက္ခဖြစ်နေတဲ့တိုင်းဒေသဒေသတွေမှာအမျိုးသမီးနဲ့ကလေးသင်ငယ်တွေအပေါ်ပြစ်မှတ်ထားတဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုအကာအကွယ်ပေးဖို့အမျိုးသမီးများအပေါ်ခွဲခြားမှုဆက်ဆံမှုဆိုင်ရာပပျောက်ရေးကုလသမဂ္ဂညီလာခံကိုတက်ရောက်လာတဲ့မြန်မာအမျိုးသမီးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဇူလိုင်လ4ရက်နေ့မှာစတင်ကျင်းပမဲ့စီတော်ညီလာခံအတွင်းပြည်ရင်းခြေဆိုင်မြန်မာအမျိုးသမီးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကမြန်မာအစိုးရနဲ့ရှင်ပြိုင်ပြီးပထမဆုံးအကြိမ်အစည်းအဝေးခန်းစာတင်သွင်းမှာဖြစ်ပါတယ်မြန်မာအစိုးရအနေနဲ့အမျိုးသမီးတွေအပေါ်ဖိနှိပ်မှုဖြစ်စေတဲ့ဥပဒေမျိုးတွေပယ်ဖျက်တင်ကြောင်းဂျနီဗာကိုရောက်ရှိနေတဲ့ကြားမရေးရာဒန်းတူညီမြရေးကွန်ရက်ညွှန်ကြားမှုဒေါ်မေဇပယ်ဖြူက VOA ကိုအခုလိုပြောပါတယ
်မြန်မာနိုင်ငံမှာအမျိုးသမီးတွေကိုဖိနှိပ်ထားတဲ့ဥပဒေလို့ကျွန်တော်တို့ကပြောတဲ့အခါမှာအခုဒီလောလောလတ်ကတော့ဒီခဲ့တဲ့ဥပဒေစင်ဆိုရလက်ထက်ကပေါ့နော်အတီးပြပြချမ်းလိုက်တဲ့ဒီမျိုးဆောင်ဥပဒေလို့ဟိုလူတိများတဲ့ဥပဒေလေးခုပေါ့အဲတော့မျိုးသမီးတွေရဲ့ဒီမွေးရာပါလွတ်လပ်ခွင့်သူတို့ရဲ့ရွေးချယ်ခွင့်တွေကိုကျမတို့ကဥပဒေနဲ့တိတိတသားခွဲခြားပြီးတော့ဖိနှိပ်တဲ့ဥပဒေတွေဖြစ်တယ်လို့ပြောလို့ရတယ်တကယ်တမ်းမှာဖိနှိပ်မှုမရှိတော့냐လေကျမတို့လက်ရှိနိုင်ငံမှာရှိတဲ့ဥပဒေတွေမူဝါဒတွေကိုပြန်ကြည့်မယ်ဆိုရင်မျိုးသမီးတွေအတွက်စားမရေးရရှူတောင်းကနေထဲ့သွင်းစဉ်းစားပြီးတော့ရေးဆွဲထားတာမဟုတ်ဘူးဆိုတာကိုတွေ့ရတယ်ပေါ့
အထူးသဖြင့်ဖွဲ့စည်းပုံအခြေခံဥပဒေမှာတော့သမရဖြစ်ခွင့်အရေးချင်းသတ်မှတ်ချက်ဟာအမျိုးသမီးတွေကိုခွဲခြားဖိနှိပ်တဲ့သဘောဖြစ်နေကြောင်းဒေါ်မေဇဘယ်ဖြူကထောက်ပြပါတယ်
အဲ့တော့အခြေခံဥပဒေဒီဘလောက်ပဲနိုင်ငံသားတွေကိုယောက်ျားမိန်းမမခွဲခြားဘဲတန်းတူခွင့်ရေးပေးထားပါတယ်လို့ မိတို့ပင်စိုးစေကမူပေါ့နော်ဒီအချိန်ကဥတွေထဲမှာပါနေတဲ့အမျိုးသားများနဲ့ဒါသက်ဆိုင်တဲ့အလုပ်ကိုင်းဆိုရင်အမျိုးသားတွေကိုတာဝန်ထမ်းဆောင်ခွင့်ပြုတာကိုခွဲခြားဆက်ဆံတယ်လို့မတတ်မရဘူးဆိုတဲ့ပြဋ္ဌာန်းချက်တွေဟာလည်းတကယ်တမ်းပြောမယ်ဆိုရင်ဒါဟာခွဲခြားတဲ့အမြင်နဲ့ရေးဆွဲထားတာပါပဲနောက်တစ်ခုကတော့ဒီသမရဖြစ်ဖို့အရေးကြီးတတ်မှတ်ချက်တွေရှိရလေမျိုးသမီးတွေသမရမဖြစ်ရဘူးလို့တိတိကျကျရေးသားဖော်ပြပြီးတော့တတ်သက်ထားတာမဟုတ်ပေမဲ့လေမျိုးသမီးတွေအတွက်ခက်ခဲတဲ့ဒီအရေးချင်းသတ်မှတ်ချက်တွေကိုထည့်သွင်းထားတာဟာလည်းသာမန်ရေးရအမြင်မရှိတာလို့ပြောလို့ရပါတယ်
။ဒါ့အပြင်မြန်မာနိုင်ငံမှာစတင်ရေးဆွဲနေတဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုဒါစီရေးဥပဒေမှာအမျိုးသမီးအားလုံးကိုအပြည့်အဝအကာအကွယ်ပေးတဲ့အချက်တွေပါဝင်ဖို့အထူးအရေးကြီးတယ်လို့သူကဆိုပါတယ
်။တိုင်တန်းတဲ့ကိစ္စပေါ့အဲ့ဒါကိုကျွန်တော်တို့ကနည်းနည်းဟိုတိတိကျကျစကားလုံးနဲ့ပြောရင်တော့တရားမျှတမှုလလန်းမြင်မှုရရှိမှုအခြေအနေပေါ့ Access to Justice လို့ကျွန်တော်တို့ကသုံးနှုန်းပါတယ်။အဲ့တော့တကယ်တမ်းမှာမျိုးသမီးတွေဟာသွားမတိုင်ဘူးဆိုတာတိုင်ကြားဖို့အတွက်သူတို့မှာအသားစီးတွေအခက်အခဲတွေအများကြီးရှိတာကြောင့်လည်းဖြစ်တယ်လို့နောက်တစ်ချက်ကတော့ကြားဖက်ခံရတဲ့အတွက်ကြောင့်အဲ့ဒီမျိုးသမီးကိုယ်တိုင်ကပဲဖြစ်ဖြစ်သူ့ရဲ့မိသားစုဝင်တွေကပဲဖြစ်ဖြစ်တိုင်ကြားတဲ့အခါမှာဒီတိုင်ကြားတဲ့ကြားဖက်ခံရသူမျိုးသမီးနဲ့မျိုးသမီးရဲ့မိသားစုပတ်ဝန်းကျင်တငယ်ချင်းတွေကိုအကာအကွယ်ပေးထားနိုင်တဲ့ protection order လို့ခေါ်တဲ့အကာအကွယ်ပေးအမိန့်တွေကျွန်တော်တို့နိုင်ငံမှာမရှိဘူး။စံဖက်ခံရတဲ့သူအမျိုးသမီးကိုယ်တိုင်နဲ့သူ့ရဲ့ပတ်ဝန်းကျင်ဟာအကျန်းဖက်မှုတွေကိုကြုံတွေ့နေရတယ်ဆိုတာကိုသိပေမဲ့လည်းသွားတိုင်နိုင်တဲ့အနေအထားမှာမရှိဘူး
။စီရောညီလာခံကိုတက်ရောက်ဖို့မြန်မာအမျိုးသမီးနဲ့လူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့ပေါင်း၈ဖွဲ့ကကိုယ်စားလှယ်တွေဂျနီဗာကိုရောက်ရှိနေပြီးတနင်္လာနေ့မှာသူတို့ရဲ့အစည်းအခမ်းအစာကိုတင်သွင်းမှာဖြစ်ပါတယ်။မြန်မာဆွေရဘက်ကတော့နိုင်ငံကြီးဝန်ကြီးဌာနအပြင်လွှတ်တော်ဘက်ကအမျိုးသမီးရေးရာဆောင်ရွက်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်ဘက်ကကိုယ်စားလှယ်တွေတက်ရောက်မှာဖြစ်ပြီးအစည်းအခမ်းအစာကိုတော့ဇူလိုင်လ9ရက်နေ့မှာတင်သွင်းမှာပါ။စီဒေါ်လို့ခေါ်တဲ့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုဆိုင်ရာပပျောက်ရေးသဘောတူညီချက်ကို1998ခုနှစ်ကစစ်ဆိုးရကနေလက်မှတ်ရေးထိုးခဲ့တာပါရှင်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။တနုအနေနဲ့ခင် VOA မြန်မာပိုင်းစီစကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။မြမပြည်မှာတရုတ်ပါဝင်တဲ့အခန်းကဏ္ဍဟာယော်နေသွားဖို့ရမရှိပဲတိုးပွားလာဖို့သာရှိကြောင်းဥအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါရစေ
။ဇွန်လဇန်ပိုင်းကတရုတ်တမ္မဟူလျန်နဲ့အဖွဲ့ကချင်ပြည်နယ်ကိုချစ်တီရေခီထွက်ကြပြီးမစ်ဆုံဆဲစီမံကိန်းပြန်ဆနိုင်ရေးအတွက်စီယုံရေးဆင်းကြပါတယ်။မြေဆုံစီမံကိန်းကိုကချင်ပြည်နယ်အစိုးရကရပ်ဆိုင်းတာမဟုတ်ပဲပြည်သူ့ဆန္ဒအရပြည်ထောင်စုအစိုးရကရပ်ဆိုင်းတာဖြစ်ကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ကရှင်းပြပါတယ်တရုတ်ကုမ္ပဏီလက်ထိုးကောက်မှုကြောင့်ဘူတန်ရွှေအစိုးရကခွင့်ပြုခဲ့တဲ့မြေဆုံစီမံကိန်းကိုပြည်သူ့ဆန္ဒအရဦးသိန်းစိန်အစိုးရကရပ်ဆိုင်းတာဖြစ်တဲ့အတွက်ပြည်သူကသဘောတူရင်ပြန်ဆနိုင်မယ့်သဘောရှိတယ်လို့တရုတ်ဘက်ကယူဆပုံရပါတယ်ဇွန်လ10ရက်နေ့ရောက်တော့တရုတ်မြန်မာဆွေမျိုးပေါ့ပေါ့ချစ်ချီဖောင်ဒေးရှင်းကိုတည်ဆောင်ပါတယ်။တရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့အဓိကယူရပါတယ်။မြန်မာအသက်မွေးဝမ်းကြောင်းပညာကိုကူညီရေးတရုတ်မြန်မာပညာသင်ကျောင်းကွန်ရက်ဖွဲ့စည်းရေးနှစ်နိုင်ငံလူငယ်များနားလည်မှုရရှိရေးအခမဲ့မျက်စိကူတာပေးရေးစိတ်ယုံနှယုံတည်ဆောက်ရေးစတာတွေဟာဆွေမျိုးပေါ့ပေါ့အဖွဲ့ရဲ့လက်တလုံးဦးတည်ချက်တွေဖြစ်ပါတယ်။ဇွန်လ17ရက်နေ့ရောက်တော့တရုတ်မြန်မာချစ်ချီရေးမော်တော်ယာဉ်တန်းရဲ့ခရီးစဉ်ကိုတရုတ်တန်ယုံကကြေညာပါတယ်
။လာမယ့်အောက်တိုဘာမှာမြန်မာပြည်ထဲစတင်ဝင်ရောက်မယ့်စမျိုးပေါ့ဖော်ချစ်ချီရေးမော်တော်ယာဉ်တန်းခရီးစဉ်အတွင်းမှာအခမဲ့စေကူတာမှုဆင်းရဲနွမ်းပါတဲ့ဒေသကိုလှူဒန်းမှုစာသင်ကျောင်းဆောက်လုပ်ပေးမှုပ ဖုန်းကြီးတင်ပရာဟိတမိဘမဲ့ကြောင်းနဲ့ဆင်းရဲနွမ်းပါတဲ့ကြောင်းတွေကိုဂွန်ကြီးထောက်ပံ့မှုစတာတွေဆောင်ရွက်မယ်လို့ဆိုပါတယ်။အကစားပြိုင်ပွဲတွေဖြစ်တဲ့လက်ဝှက်ပွဲ၊ဘောလုံးပွဲ၊ဗော်လီဘောပွဲတွေအပြင်ချစ်ကြည်ရေးပြည်သာကပွဲနဲ့ပကြီးပွဲတွေကိုကျင်းပဖို့လည်းစီစဉ်ထားကြောင်းသိရှိရပါတယ်။အနှစ်20ကျော်စစ်အစိုးရကိုအကြိုက်ပေးပြီးတရားစာတာထုတ်ယူဖို့သာအာရုံစိုက်ခဲ့တဲ့တရုတ်ဟာအန်အိုဒီအစိုးရလက်ထက်မှာပြည်သူလူထုကိုစီယုံသိမ့်သွင်းဖို့ကြိုးစားလာပါတယ်။ပြည်သူအကျိုးတည်ဖို့တဲ့ဆွေမျိုးပေါက်ဖော်အဖြစ်မြင်လာအောင်စူးစမ်းနေပုံရပါတယ်
။ဇွန်လ18ရက်နေ့မှာဇွန်အင်ဆိုင်ရာအလုံယုံဆွေမျိုးပေါက်တက်ဖို့တရုတ်ပြည်သွားမဲ့ပြည်တော်စုဝင်ကြီးဦးအောင်ဝင်းကိုလေးစိတ်လိုက်ပို့ရင်းလူသားအရင်းအမြစ်ဖွံ့ဖြိုးတိုးတက်ဖို့ကူညီမဲ့အစီအစဉ်တွေကိုတရုတ်တန်မှုမစ္စတာရှက်ကိုရှန်းကရှင်းပြကြောင်း25ရက်နေ့ထုတ်ရှင်းဟွာသတင်းမှာဖော်ပြပါတယ်။မြန်မာပြည်ဟာအရေးပါတဲ့အင်းလင်းချင်းနိုင်ငံဖြစ်တာမို့လူစွာအားအရင်းအမြစ်မြင့်တင်ဖို့အတွက်တရုတ်ကကူညီထောက်ပံ့မယ်လို့ဆိုပါတယ်လက်ရှိလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်မဲ့လူစွမ်းအားမြင့်တင်ရေးမွမ်းမံသင်တန်းတွေပေးသွားမှာဖြစ်ပါတယ်သင်တန်းသားဥယျာဉ်မှာမြန်မာအတွက်အထူးဦးစားပေးမယ်လို့ဆိုပါတယ်2015မှာမြန်မာအစိုးရဝန်တန်း900ကျော်တရုတ်ပြည်မှာမွမ်းမံသင်တန်းတက်ခဲ့ပြီးဒီနေ့ဧပြီလကဇွန်လအထိ200ကျော်သင်တန်းတက်ကြောင်သိရှိရပါတယ်
တချိန်တည်းမှာပဲယူနန်မြန်မာနယ်ဒေသစီးပွားရေးပူပေါင်းဆောင်ရွက်မှုအရှိန်အဟုန်ပြင်းထန်လာဖို့လေစူးစမ်းနေတာတွေ့ရပါတယ်။အာဆီယံနဲ့အိန္ဒိယသမုဒ္ဒရာနိုင်ငံတွေနဲ့ကုန်သွယ်မှုအတွက်ယူနန်နယ်စပ်မှာစီးပွားရေးပူပေါင်းဆောင်ရွက်ဇုံတွေတည်ဆောက်ပုံကိုဟောင်ကောင်ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးကောင်စီစီးပွားရေးပညာရှင်ဘီလီဝမ်ကလွန်ခဲ့တဲ့လကစရန်ထုတ်ထားပါတယ်။ယူနန်မြန်မာနယ်စပ်ကုန်သွယ်ရေးနဲ့ပူပေါင်းဆောင်ရွက်ရေးမဟာစီမံကိန်းဖြစ်ပါတယ်။တရုတ်ပြည်ကံယူရန်ဒေတာထုတ်အထည်အလိမ့်နဲ့အိမ်သုံးပစ္စည်းကိုယူနန်ကနေအာဆီယံနိုင်ငံတွေကိုတင်ပို့နေတာဖြစ်ပါတယ်။2014စီရင်အရယူနန်ရဲ့နိုင်ငံသားကုန်သွယ်ရေးမှာအာဆီယံနိုင်ငံတွေနဲ့ကုန်သွယ်တဲ့ပမာဏက90ရာခိုင်နှုန်းရှိပြီးမြန်မာနဲ့ကုန်သွယ်တာကအများဆုံးဖြစ်ပါတယ်
။ယူနန်မြန်မာကုန်သွယ်ရေးမှာရွှေလီမူဆယ်လန်းက60ရာခိုင်နှုန်းယူထားပါတယ်။ထူးခြားမှုကတော့တရုတ်ကံယူရန်ဒေတာကကုမ္ပဏီတွေရွှေလီမှာကုန်ထုတ်လုပ်ငန်းတည်ထောင်လာတာဖြစ်ပါတယ်။ရွှေလီမှာမြန်မာအလုံတမတအူးဟာလွန်$1,000150လောက်လက်ကရတာမို့မြန်မာ9,000ကျော်အလုံလုံးနေကြောင်းသိရပါတယ်။ကြောက်မြက်ကြောက်စိမ့်တဲ့ရာဘာနဲ့ပတ်သက်တဲ့ကုန်ထုတ်လုပ်ငန်းတွေရွှေလီမှာတိုးပွားနေပါတယ်။ဘေကျင်းမော်တော်ကားလုပ်ငန်းဟာတရုတ်ပြည်အနေနဲ့အရရကပေးပို့တဲ့ကားပစ္စည်းအစိတ်အပိုင်းတွေကိုရွှေလီစက်ရုံမှာတပ်ဆင်ပြီးမော်တော်ကားထုတ်လုပ်နေပါတယ်။ရွှေလီဂျဲကောင်မူဆယ်နေစပ်စီးပွားရေးဇုံဟာမြန်မာတရုတ်ပူပေါင်းဆောင်ရွက်မှုအခြေခံနယ်မြေအဖြစ်တရုတ်ကလိုလားပါတယ်မြန်မာရဲ့2014ပြည်တွင်းအတင်းထုတ်လုပ်မှုဟာဒေါ်လာတန်ပေါင်း6,600ဖြစ်ပြီးယူနန်ရဲ့ထုတ်လုပ်မှုဟာဒေါ်လာတန်ပေါင်းတန်း3ဒိန်ဖြစ်တဲ့အတွက်မြန်မာထုတ်လုပ်မှုတဲ့အစားပေါင်း20လောက်ပိုများနေပါတယ်တရုတ်အစိုးရရဲ့ပိုးလမ်းမစီးပွားရေးလမ်းကြောင်းမှာယူနန်ဟာအချက်အချာကြံ့ုံတာမကဘဲမြန်မာကုန်ကြမ်းကိုကုန်ကြောဖြစ်အောင်လုပ်တဲ့နေရာလေးဖြစ်နေပါတယ်ခင်ဗျာ
မကြခင်ထုတ်လွှင့်မဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့ EU ကပြတိန်ခွဲထက်တဲ့အခြေအနေကိုသုံးသက်တင်ပြမှာမို့စောင့်မျှော်နှဆင်ကြပါရှင်။အခုတော့ American 3 English စာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
English market side kandama bazalo de biya de mouth ko chikane idem atun chu ko tin pya bi ma mo patama u so
put words in someone's mouth
ko tin pya bi ma phit par de salon bang ga put put ga theta words words ga sakalon dwi someone apostrophe s someone's ga tu ti yau ye mouth mouth ga baza so ro စကားခုံရဲ့ဓာတ်ရိုက်ဒီပေကတော့လူတူးတယောက်ရဲ့ဗစက်ထဲကိုစကလုံးတွေထည့်ပေးလိုက်တာဖြစ်ပါတယ်တကယ်တော့အစားအစာလိုစကလုံးတွေကိုယူပြီးလူတူးတယောက်ရဲ့ဗစက်ထဲကိုထည့်ဖို့ဆိုတာကတော့မဖြစ်နိုင်တာသောရရှိများအသိပါဒါကြောင့်ဒီသုံးရဲ့ idiom အဒီပေကတော့ကျမတို့မြန်မာမှာကိုမပြောဘဲနဲ့ပြောတယ်လို့ဖြစ်တဲ့အခြေအနေမျိုးကိုဗစက်ကဒီလိုစကားမျိုးပြောတယ်ဆိုပြီးတကယ်မပြောဘဲအပြောခံရတဲ့အခြေအနေမျိုးမှာရည်ညွှန်းသုံးပါလေ။ဒီနေ့တော့သူ့စကားကိုကိုယ်စကားဖြစ်အောင်ပြောတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒါအပြင်ကိုပြောလိုက်တဲ့အဓိပ္ပာယ်ကဒီမျိုးကြားရသူကသူကောက်ချင်တဲ့အဓိပ္ပာယ်ကိုအထက်နာအဓိပ္ပာယ်ကောက်ယူတဲ့နေရာမျိုးမှာလေဒီအသုံးကိုရည်ညွှန်းသုံးနိုင်ပါလေ။ ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I've never said John is lazy Stop putting words in my mouth
John ဟာလူပင်းဖြစ်တယ်လို့ကျွန်တော်ဘယ်တုန်းကမှမပြောခဲ့ပါဘူးဒါကြောင့်ကျွန်တော်ပြောတယ်ဆိုပြီးလိုက်မပြောပါနဲ့ဗျာလို့တီးပေးရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
I've never said John is lazy. Stop putting words in my mouth. Straight from the horse's mouth.
S-T-R-A-I-G-H-D, straight ga, tere. F-R-O-M, from ga, ma. D-H-E, the. H-O-R-S-E, apostrophe S, horses ga, mienge.M-O-U-T-H, mouth ga, bazaar, suro. Zagzul huye, daya, dhewe ga ro. Mienye, bazaar ga ni, tambi, twala ra, phe paare. Di dong, sinte la ra ga ro, mien piayin bwerui ga, phe paare. Mien piayin bwerui ma, laungza, dhuruwe ni ne, pe mien ga naimne, so bi, tinje, beja ya ma. Di mien ga naimma, teja re, belau teja dre, so yin, mienye, bazaar gura nga, twa bi, pyor ge re, so bi,သိပြီးသေးကြတာကိုချက်ကားပြီးတင်စားပြောတဲ့အတုံးကနေဆင်းသက်လာတာဖြစ်ပါလေ။ idiom ဆိုရက်သွားပိုက်ဒီပဲကတော့သတင်းထူးဒါမှမဟုတ်အရေးကြီးတဲ့သတင်းစသဖြင့်ကိုကာယကံရှင်ရဲ့ဗဇက်ကနေတိုက်ရိုက်ကြားရတာဒါမှမဟုတ်အဲ့ဒီသတင်းထူးအကြောင်းကိုသစ္ဆိုင်ရာအာဏာပိုင်ရဲ့ဗဇက်ကနေထုတ်ပြောတာကိုကြားရတာကိုဒီအတုံးနဲ့ရည်ညွှန်းပြောတာဖြစ်ပါလေ။ဒီအတုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
I heard it straight from the horse's mouth. The company's owner told me he is selling his business.
ကျွန်တော်ကဒီသတင်းကိုကိုင်ကရှင်ကိုရင်စီကကြားခဲ့တာပါ။ company ပိုင်ရှင်ကသူ့လုပ်ငန်းကိုရောင်းတော့မယ်လို့ကျွန်တော်ကိုသူကိုယ်တိုင်ပြောခဲ့တယ်လို့ဒေဗေရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I heard it straight from the horse's mouth. The company's owner told me He is selling his business.
Cool. Now, so, tin pia bi ma ga ro.
To have a big mouth.
Pi ba de, sa lung ba nga. T-O-2-H-A-V-E, to have ga shi da. E ga de ku. B-I-G, big ga, ji ma ra. M-O-U-T-H, mouth ga, bza, su ro. Sa su hun ye, da ye, di be ga ro. Lut u ma shi de, bza ga, ji da, pi ba de. Idiom su re, do wai, di be ga le, te ma kwa la ba u.ဗဇက်ကြီးတဲ့ဆိုကလေးကအာချောင်းနာကိုရည်ညွှန်းပြောတာဖြစ်ပါလေ။ဒီနည်းအားဖြင့်အတင်းဖြင်းပြောတာကိုဝါသနာပါတဲ့လူ၊တွေ့ကြရာကိုလျှောက်ပြောတတ်တဲ့လူ၊လူတွေသိမသိချင်တဲ့အကြောင်းကိုပြောရမှမသိမပြောရမှမသိပဲလူရှိသူရှိမှပြောချလိုက်တဲ့လူမျိုးကိုဒီအုံနဲ့ရည်ညွှန်းသုံးတာဖြစ်ပါလေ။ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe has a big mouth. So,Be careful when you talk to him.
Joe ga a chao ne. Da chang tu ne zaka pyo yin khmyar chi pyo lo de be ya ba de. Uma go naw ta khaw le la chi cha ya aw ma.
Joe has a big mouth. So be careful when you talk to him.
Di thadin ba mouth go chi khan bi tin pya ga de idiom a thon ni ga ro.
Put words into someone's mouth straight from the horse's mouth to have a big mouth.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလန်တန်တင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းမှာအပတ်စဉ်ထုတ်လွှင့်နေပါရရှင်။VOA မြန်မာပိုင်းကအခုလိုတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေရုပ်သံအစီအစဉ်တွေကို Facebook မှာလည်းကြည့်ရှုနိုင်ကြပါတယ်လိပ်စာက VOA Burmese News ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရတော့မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါရှင်။ဗြိတိန်နိုင်ငံဥရောပသမဂ္ဂကခွဲထွက်ဖို့မဲပေးဆုံးဖြတ်လိုက်တဲ့ကိစ္စဟာလွတ်လပ်ခြင်းကိုကိုးစားပြုတယ်ဆိုပြီးဘာလင်တိုင်းကိုဖြိုချလိုက်တဲ့ဖြစ်ရက်နဲ့တချို့ကနှိုင်းယှဉ်နေကြပါတယ်။ကြံတချို့ကတော့ဘာလင်တိုင်းပြိုလဲသွားခြင်းဟာ globalization လို့ခေါ်တဲ့အတားဆီးမဲ့ကမ္ဘာကြီးရဲ့အစဖြစ်ခဲ့ပြီး EU ကဗြိတိန်ခွဲထက်တာကတော့ဥရောပကိုလုံခြုံကျွယ်ဝစေခဲ့တဲ့နိုင်ငံရေးနယ်နိမိတ်ကန့်သတ်မှုကိုဖယ်ရှားလိုက်တာဖြစ်တယ်လို့ဆိုကြပါတယ်။ VOA သတင်းတော့ Heather Murdock သတင်းပေးပို့ထားတာကိုဦးကျော်စံသားကတင်ပြမှာပါရှင်။
1989မှာဂျမန်ပြည်သူတွေဟာဘာလင်မြို့ကြီးကိုနှစ်ချမ်းခွဲထားတဲ့တိုင်းကိုဖြိုချခဲ့ကြပါတယ်။ဒီတိုင်းဟာကမ္ဘာကြီးကိုပါနက်နက်ဆိုင်ဆိုင်ခွဲခြားထားတဲ့သင်္ကေတလည်းဖြစ်ပါတယ်။ဒီကနေ့မှာတော့ဘာလင်တိုင်းကြီးရဲ့အစိပ်ပိုင်းတချို့ဟာဥရောပအမှောင်လွှမ်းသောနေများရဲ့အမှတ်အသားဖြစ်ကြံရည်နေပါတယ်။ပြီးခဲ့တဲ့အပတ်ကဗြိတိန်နိုင်ငံဥရောပသမဂ္ဂခွဲထွက်ဖို့မဲခွဲဆုံးဖြတ်လိုက်တော့လူငယ်တချို့ကဥရောပတိုက်ဟာနောက်တလှမ်းပြန်ဆုတ်သွားပြီလားလို့တွေးနေကြပါတယ်။Jess Gozen Yuska ha Britain နိုင်ငံသူတူဖြစ်ပါတယ
် Yeah it's but it does feel a bit sort of yeah strange to visit it now
အခုလိုခွဲထွက်ရေးကိစ္စပြန်ပြောနေကြချိန်မှာဒီနေရာကိုလာလည်ရတာခံစားချက်ကတမျိုးပါပဲအထူးဆန်းဖြစ်နေပါတယ
်တကယ်တော့ Britain လူငယ်မဲဆန္ဒရှင်တွေဟာခွဲထွက်ရေးကိုသိပ်မဲမပေးခဲ့ကြပါဘူးဒါပေမဲ့လည်းဒီ Berlin တိုင်းနားမှာရောက်နေတဲ့လူငယ်တိုင်းကတော့ခွဲထွက်ရေးကိုမလိုလားသူကြီးပဲမဟုတ်ပါဘူး Jano Kiri ha Finland နိုင်ငံကလူငယ်တူပ
ါNobody knows exactly how it's going to impact Europe and the world, you know? Part of me feels like...
ကျော်ရခဲ့တဲ့ဆေးလို့ရှာမှုပါပဲ။ဒီကိစ္စကဥရောပနဲ့တကမ္ဘာလုံးကိုဘယ်လိုရိုက်ခတ်လာမယ်ဆိုတာဘယ်သူမှမသိနိုင်ပါဘူး။လူထုကိုဆုံးဖြတ်ခွင့်ပေးတာပဲလို့လည်းတွေးမိသလိုစီးပွားရေးတော့ထိခိုက်တော့မယ်လို့လည်းထင်မိပါတယ်
။ဖြစ်သည့်စစ်ပွဲတွေရဲ့အနိဋ္ဌာယုံတွေကိုချိန်ထားတဲ့ဓာတ်ပုံတွေရှင်းမှာရက်ကြည့်နေတဲ့သူတူကပြင်ပလူတွေဝင်လာမှာဆိုလို့ခွဲထွက်ဖို့မဲပစ်ခဲ့ရတာကိုတော့မကြိုက်ဘူးလို့ဆိုပါတယ်။အဲ့ဒီကြတာတခုကတော့ဗြိတိန်ဥရောပသမဂ္ဂခွဲထွက်သွားပြီးရင်တော့ဝင်ထွက်သွားလာမှုနဲ့စီးပွားရေးဆိုင်ရာအတားအဆီးတွေရှိလာမှာပဲဖြစ်ပါတယ်။အဲ့ဒီအတားအဆီးတွေဟာဘလောက်ထိဥရောပကိုခွဲခြားလာလိမ့်မယ်ဆိုတာကတော့ဘယ်သူမှတအားမသိသေးပါဘူး။အီတလီလူငယ်ဒိုမီနီကိုမန်ဖရက်ဒလီကတော့ပေါင်းစည်းစေချင်သူပါ
။ No, for me London was a symbol of the unification.Like you know where you can meet people from everywhere in the world.
ကျွန်တော်အတွက်ကတော့လန်ဒန်ဆိုတာညီညွတ်ချင်းအထိတ်အမှတ်ပါ။ကမ္ဘာတဝန်းလုံးကလူတွေကိုတွေ့နိုင်ပါတယ်။အခုတော့တမျိုးကြီးပဲမပြောတော့ပါဘူးထူးဆန်းနေပါတယ
်ဘယ်လိုပဲဖြစ်စေဒီလူငယ်တွေအတွက်ကတော့ဥရောပသမဂ္ဂကဗြိတိန်နိုင်ငံခွဲထွက်ရေးကိစ္စဟာဘာလင်တတိုင်းကြီးဖြစ်စဉ်နဲ့နှိုင်းယှဉ်စရာဖြစ်နေပါတယ်ဖင်လန်နိုင်ငံသားဂျာနိုကီရီကပဲအခုလိုပြောပါတယ
် It's definitely going to be looked on like 20 years from now like before Brexit and after Brexit
နော်ဒီနေ့ဆက်မှာတော့တွေ့လာရပါလိမ့်မယ်ခွဲမထွက်ခင်နဲ့ခွဲထွက်ပြီးဘလို့ဆိုတာ
ကြံနိုင်ငံတွေကနိုင်ငံရေးပါတီတွေကလည်းဥရောပကခွဲထွက်ရေးကိစ္စကိုဆွေးနွေးလာကြတာနဲ့အမျှအကြသည်မီနှစ်တွေကဥရောပလုံလုံညုံညုံနဲ့ချမ်းသာကြွယ်ဝနေကြတာဟာဥရောပစီးလုံးညီညွတ်ရေးနဲ့ဆက်ဆက်နေတယ်လို့လည်းယူဆသူတွေအများကြီးရှိနေကြောင်းပါတယ်ခင်ဗျာ
အခုတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်မှာပါရှင်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေပြီးခဲ့တဲ့ April 24ရက်နေ့က 7-day daily သတင်းစာမှာစစ်တပ်ကသူစင်ညီနောင်များအားလက်ရှိအစိုးရနှင့်ပူးပေါင်းဆောင်ရွက်ရန်သူတော်ဦးရွှေမန်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့သတင်းတပုတ်ရေးသားဖော်ပြခဲ့ပါတယ်အဲ့ဒီသတင်းပေါ်မှာတပ်ဖက်ကမကြေနပ်တဲ့အတွက် 7-day သတင်းစာကိုတရားစွဲပါတယ်နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်မှာ 7-day သတင်းစာကအစိုးရပိုင်းသတင်းစာတွေကနေတက်မတော်သူပန်ကြားလွှားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်သိမ်းလိုက်ပါတယ်ဒီတော့က 7-day ရဲ့အဲ့ဒီသတင်းရေးသားချက်မှာတပ်ဖက်ကတရားစွဲရလောက်အောင်ဘာတွေမှားသွားပါသလဲဘလောက်ထိထိခိုက်နေတာသွားရကြောင်းတရားစွဲတဲ့အထိဖြစ်ရတာပါလဲသတင်းမီဒီယာအနေနဲ့မြန်မာနိုင်ငံမှာတက်နဲ့ပတ်သက်ရင်ဘာမှမပြောရဘူးမရေးရဘူးမထုတ်လွှင့်ရဘူးဆိုပြီးတော့ထပ်ပြီးတော့သတိပေးလိုက်တာလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွတ်လပ်ခွင့်မြန်မာနိုင်ငံမှာဆက်ပြီးတော့ချင်းချောက်ခံနေရတဲ့အခြေအနေရှိနေသေးပဲလားဒါတွေကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ် ဗီနိုင်းဆွေးနွေးပြီးဖို့ဖိတ်ခေါ်တာသူနှူးထဲမှာဒူးကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်ဒူးဖြစ်တဲ့ဦးမြင့်ကျော်ပါ။နောက်ဒူးကမြန်မာသတင်းစာပညာသိပ္ပံချောင်းကတင်တန်းညွှန်ကြားရေးမှူးဒူးဖြစ်တဲ့ဦးစိန်ဝင်းပါ။ဆိုတော့ကျွန်တော်တို့ဗီနိုင်းဆွေးနွေးမဲ့သူနှူးရဲ့သဘောထားတွေကိုရင်စုံနားထောင်ကြည့်ရအောင်ပါ။ဦးမြင့်ကျော်ခင်ဗျာ 70 ရဲ့သတင်းရေးသားချက်မှာတပ်ဖက်ကတရားစွဲရလောက်တဲ့တက်ကူဘလောက်ထိထိခိုက်နေနာစီတဲ့အချက်တွေပါသွားတယ်လို့ဦးမြင့်ကျော်ယူဆပါတယ်လေ။
ကျွန်တော်ကတော့ဟိုဒီအမီသားပေါ်ပြချက်မှာဟိုသတင်းစာဟိုရှူတောက်ကနေကြည့်ရင်ဘာမှဟိုအပိုလိုတွေထည့်ထားတာသဘောထားမြင်နေထည့်ထားတာအဘောထည့်ထားတာနောက်ကမရှိဟိုမမှန်တဲ့အချက်လက်လွဲမှားတဲ့အချက်လက်တွေထည့်ထားတာတွေဘာမှမတွေ့ဘူးဒီအမီဖြစ်ဖြစ်ရဲ့နောက်ခံကနိုင်ငံရေးအကြောင်းအရာကိုမသိနိုင်ပါဘူးလေနိုင်ငံရေးအကြောင်းအရာကနောက်ခံဘာတွေရှိလဲတော့ကျွန်တော်တို့လည်းမသိဘူးအဲ့ဒီအပေါ်မှာတက်ရဲ့စိုးရိမ်မှုတွေတခြားသောဟိုလူကောမလဲအထင်မှန်နိုင်တဲ့အနေအထားတွေအဲ့ဒါတွေကတော့ကျွန်တော်မသိဘူးဒါပေမဲ့တင်းစာရှူတောင်းကနေကြည့်ရင်တော့ဘာမှတော့ကျွန်တော်မတွေ့ရပါဘူ
းဟုတ်ကဲ့ဦးစိန်ဝင်းကရောဒီတင်းမှာဘာမှသွားတယ်လို့ဦးစိန်ဝင်းမြင်ပါတယ်လေခင်ဗျာ
ဟုတ်ကဲ့ဒီတင်းကပြောလို့ရှိရင်ဘာမှအမှားမရှိပါဘူးခင်ဗျာဟိုကဒီတင်းကိုဟိုဖတ်ကြည့်ပြီးရင်နော်ဟိုကတက်ကနေပြီးတော့တရားဆွဲလို့ရတဲ့အနေအထားကိုမရှိပါဘူးဒါပေမဲ့နှစ်ပိုင်းတော့ရှိတယ်အဲကျွန်တော်ပြောချင်တာကတင်းကလုံးလုံးအမှားကိုမရှိဘူးဒါကတော့ရှင်းတယ်နော်သူကယ်ရီသူဆွဲချင်လို့ရှိရင်အဲပြောတဲ့လူကိုပဲဆွဲလို့ရတယ်တင်းစာကိုဆွဲလို့မရဘူးဒါပေမဲ့တင်း quality ပေါ့တင်းရဲ့အရေးအသွေးကိုကြည့်တယ်ဆိုရင်တော့အားနည်းချက်ရှိတယ်အားနည်းချက်ရှိတာအမှားမဟုတ်ဘူးဥပမာတင်းက source တစ်ခုတည်းကိုဒီတင်းအရေးမြစ်တစ်ခုတည်းကိုကိုးကားထားတာဟာလားဒါဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ပြောရင်နော်ကျွန်တော်ဒါဆိုရင်ဖြတ်ပြီးတော့လိုက်တယ်တင်းတခြားသောအရင်ရင်းမြစ်တင်ထပ်ပြီးတော့လိုက်ချင်းအပြင်ရင်းအစ်ပြုတ်တော့လုပ်လို့ရတယ်ဒါပေမဲ့ဒါကတင်းအမှားမဟုတ်ဘူးဘုရားဆွဲလို့ရတဲ့အနေအထားကိုလုံးလုံးမရှိပါဘူးဗ
ျဟုတ်ကဲ့ပါကျွန်တော်မေးခွန်းတွေအများကြီးရှိပါတယ်ဒီကိစ္စနဲ့ပတ်သက်ရင်နောက်ပိုင်းကျွန်တော်တို့ဆက်ဆွေးနွေးပါမယ်အခုပါဝင်ဆွေးနွေးခြင်းနဲ့သောတာရှင်တွေကိုအရင်ဆုံးဖိတ်ခေါ်ပါမယ်ပထမဦးဆုံးကဦးစောလွင်ဦးစောလွင်ဦးစောလွင်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောရပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ဒီစနေနေ့တွေကမဆိုရင်တော့သူကဦးရှင်မန်းကလည်းသူ့ကိုတရားစွဲရမှာလေတက်ကတရားစွဲဖို့နဲ့ဘာမှမဆိုင်ပါဘူးတက်ကတရားစွဲဖို့နဲ့ဘာမှမဆိုင်ဘူးဆိုလို့ဒီတင်းစာတိုက်ကလည်းစီပေါ်ရေးလို့ဒါညာလာဒါမှမဟုတ်ကြည်သူတွေအတွက်အမှန်တရားရပြက်လာရပြီမှလားဆိုပြီးတော့ငေါ့တောက်ကြည့်ရမှာပဲလေအမှန်တရားစီပေါ်ရေးလို့ဒါများဆိုရင်တော့ပြည်သူကိုထင်အောင်ထင်မှဖြစ်စီလောက်တရားစွဲလိုက်တာနဲ့သူကဟိုအမှားခံစရာတောင်းပန်စရာဒဏ္ဍာခံစရာမလိုပါဘူးသူ့ဘက်ကသူအမှန်တိုင်းပဲရက်တီပဲရပြရမှာပဲတပ်ကတည်းကတရားစွဲလို့လောက်အောင်လေကျွန်တော်တို့မတွေ့ရပါဘူ
းဟုတ်ကဲ့ပါဒါပေမ
ဲ့သူရဲ့ရှင်မန်းကဥပြွေမန်းကသူပြောတဲ့စကားကိုမင်းကဘယ်တော့မှပြောဘူးလို့လေဆိုပြီးတော့သူကတရားစွဲပါရမှာပဲ
ဟုတ်ကဲ့ပါဦးစောရင်ကျေးဇူးအများကြီးတင်ပါတယ
်သူတရားစွဲရမှာပဲတပ်ကတရားစွဲရမှာလေလုံးဝမပတ်သက်ဘူးကျွန်တော်တို့ပြည်သူတွေကတော့ဘယ်လိုလဲဆိုတော့ရေဒီယိုသတင်းစာနားထောင်မှာဥစ္စာရနုံနုံဆိုသလိုတောင်သူတွေသမားစီးရင်တဲ့သတင်းစာအာကိုရနုံနုံအစိုးရအာကိုရနုံနုံစီးရင်တွေနေနေပါပြီယာ
ဟုတ်ကဲ့ဦးစောလွင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာမိထီလာမျိုးကဦးစိန်မောင်ကကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်မှာလည်းပဲစရုဒ္ဓမနိုင်ဟာပြည်သူတွေရဲ့နာမျက်စိနှုတ်ရှားတွေကိုဖွင့်လှစ်ပေးပြီးတော့အသိဉာဏ်ကြော်ဝစေဖို့အသီးသင့်တာတွေသိစေဖို့စောင်ရွက်ပေးရတဲ့တာဝန်ရှိတဲ့မန်နိုင်လို့ဆိုရပါမယ်ဒီမန်နိုင်ကိုတက်မှတ်မှန်ကန်အောင်တိစောက်ပေးရမယ့်တာဝန်ကိုထမ်းဆောင်နေရသူတွေဟာမီဒီယာတွေပဲဖြစ်တယ်လို့ဆိုရပါမယ်မီဒီယာဟာမီဒီယာစီမံစည်းကမ်းကျင့်ဝတ်တွေနဲ့အညီအမှန်ကိုအမှန်အတိုင်းပြည်သူတွေထံရေးသားထုတ်လွှင့်တင်ပြနိုင်ခြင်းဟာမီဒီယာရဲ့အဓိကတာဝန်ဖြစ်ပါတယ် 70s ဂျာနယ်နဲ့တက်မတော်ရဲ့အခုဖြစ်စဉ်ဖြစ်ရက်ကိုအဲ့ဒီအမြင်နဲ့သုံးသပ်တဲ့အခါညှိနှိုင်းဖြည့်ရှင်ဆောင်ရွက်တဲ့မူဝါဒလမ်းစဉ်အရကျင့်သုံးဆောင်ရွက်ရမယ့်အချိန်ကာလမှာအေဂျင့်နဲ့နီးနဲ့ပြည်လည်အောင်ဖြည့်ရှင်လိုက်တာကိုတော့ချီးကျူးဝမ်းသာစရာပါဒါပေမဲ့နောက်အဆင့်လာမှဒီလူကြီးဖြစ်မသွားစေဖို့အရေးကြီးပါတယ်ဇရုဒ္ဓမန်နိုင်တိန်ဆောင်ရိုင်နဲ့မသွားစေဖို့အထူးအရေးကြီးပါတယ်ကိုတာကိုလိုအောင်ထိန်းနိုင်ကြရင်ဘယ်လိုအညီအဆုံးအထိခိုက်မှရှိနိုင်မှာမဟုတ်ဘူးလို့ဆွေးနွေးလိုပါတယ်တဲ့မိတ်တလာမျိုးကဦးစိန်မောင်ပါဆိုတော့ဦးမြင့်ကျော်ရေတက်ကဒီတည်င်းရေးတဲ့ဟာရတည်င်းမှာပါတဲ့အချက်လေးရတရားစွဲရလောက်အောင်မရှိတဲ့ဟာကိုတရားစွဲတယ်ဆိုတော့တပ်ဖက်ကဘာကိုပြကျင်တာလဲဘာကိုပြောကျင်တာလဲဦးမြင့်ကျော်ဘယ်လိုနားလဲပါသလဲ
ကျွန်တော်နားလဲတာတော့ဦးရှင်မင်းနဲ့ပတ်သက်ရင်တက်မှာဟိုစိုးရိမ်မှုပေါ့နော်ကြီးမားတဲ့စိုးရိမ်မှုတစ်ခုရှိနေပုံရတယ်ဟိုတက်ကိုများစီယုံမလားဆိုတဲ့စိုးရိမ်မှုပေါ့နော်အဲ့ဒီစိုးရိမ်မှုကဒီဟိုဥရှိမန်းကိုလည်းလောလောဆယ်မှာသူတို့အနေနဲ့ခိုင်းတွေ့ဖို့ဟိုလုံလောက်တဲ့အနေအထားမျိုးမရှိသေးတော့မီဒီယာကိုကြားကတစားကန်အနေနဲ့ဟိုဟိုသ တိပေးလိုက်ပြီးတော့တတိပေးတယ်ဆိုတာအပြင်းပြင်းထန်ထန်တတိပေးတဲ့သဘောပေါ့နော်တကယ်ပုံမှန်ကျန်ထောင်နဲ့10000လောက်ကျန်နိုင်ဆိုတော့အဲ့ဒီနီးနဲ့ဥရှိမန်းကိုပါထပ်ပြီးတော့ဟိုမလကောမလဲဟိုသတင်းစကားပေါ့နဲ့ message ပေးတဲ့သဘောမျိုးလို့ခံစားတယ်ဒါပေမဲ့ဒါကနိုင်ငံရေးပြဿနာပါဒီနိုင်ငံရေးပြဿနာလူတို့ကလည်းမသိဘူးသူတို့ရဲ့ဆိုရမှုရဲ့ဥရှိမန်းနဲ့သူတို့ရဲ့ကြားရက်ကဟိုကိစ္စတွေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဥစေဝင်းကရောတက်ကဘာကြောင့်တရားမဆွဲရမယ့်ကိစ္စကိုဘာကြောင့်တရားဆွဲတာလဲတစ်ဖက်ကဘာကိုပြောချင်းပြချင်းတယ်လို့ဥစဉ်ဝင်နားလဲပါတယ
်ဒီကနေ့ပတ်သက်ပြီးတော့ကျွန်တော်တို့အချက်လက်ကတက်ကဒါဟို sensitive ဖြစ်တယ်အထီးကိုက်မခံဘူးပေါ့နော်တကယ်ဟိုပဲဟိုတက်တက်လုတ်ဖြစ်တယ်ဒါပြလို့ဒင်းအင်းထွက်လာပြီးဥရှိမန်ကပထမဆုံးဒီပို့ဆိုတင်တယ်အဲ့မှာဟို70 70ရဲ့တရင်လုတ်တကယ်ရကျော် 70 တွေပေါ့ကတခြားတရင်ဌာနတွေပါတရင်လုတ်တယ်ခင်ဗျအဲ့လိုတရင်လုတ်ပြီးတော့နောက်နေ့မှာဟိုပဲတက်ကထုတ်ပြန်ချက်ကိုသောတာဖြစ်ပြီးတော့ထုတ်ပြန်သွားတာတွေ့တယ်ဒါပါပြလဲဆိုတော့သူတို့တဲတဲလှုပ်တာပေါ့နော်သူတို့ကြားထဲမှာဘယ်လိုရှိလဲဆိုတော့ကျွန်တော်တို့လည်းမသိနိုင်ဘူးအဲ့ဒီတော့ဒီကိစ္စကိုတော့ကျွန်တော်ကဟိုမပြောချင်ဘူးခံမှန်းပြီးတော့မပြောချင်ဒါပေမဲ့ပါလဲဆိုတော့ဒီလိုလှုပ်အခုလိုမျိုးတက်ကပြောတဲ့ဟာလှုပ်တဲ့ဟာကကြတော့ကျွန်တော်တို့ဟိုတရားဥပဒေကိုသုံးချပြီးတော့ဟို self-censorship ပေါ့နော်ဟိုမီဒီယာတွေကိုယ့်ဘက်ကိုဟိုတတိမလုတ်ပဲနဲ့တင်းကဖြစ်တင်းဖြစ်တဲ့တဲ့တင်းမလုတ်ပဲနဲ့ရှောင်းအောင်လုတ်လာတယ်လို့ခံစားရတယ်။နောက်ဒါအပြင်နဲ့ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ပြဿနာကကျွန်တော်တို့မှာဥပဒေတွေရှိတယ်။အဲ့ဒီဥပဒေတွေကတကယ်တကယ်ကျတော့ freedom of expression ဆိုဟိုအမှားနဲ့ဥပဒေတွေမဟုတ်ဘူး။အဲ့ဒီဟာတွေကိုအသုံးချပြီးတော့ဥပဒေကိုပဲပြန်အသုံးချပြီးတော့ဖိနှိပ်တဲ့လူမျိုးဖြစ်လာတယ်။ဖိနှိပ်တယ်ဆိုတာဒါရိုက်တော့မဟုတ်ဘူး။ဆက်ဟိုဆက်စံတဲ့ရှိကိုလောက်လာလို့မဖြစ်လာအဲ့ဒါကိုပုံကြီးကမှတွေ့ရတယ်တက်မှာမှလည်းတွေ့ရတယ်ဒါကကောင်းတဲ့အလားလာမဟုတ်ဘူးလို့ကျွန်တော်ကတော့ယုံကြည်ထားတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျနောက်ထပ်တဲ့ဆွေးနွေးမယ်တော်ရရှိသူဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကရှင်နေကြီးဦးကျော်လင်းရှင်နေကြီးဦးကျော်လင်းဦးကျော်လင်းရဲ့သဘောထားဆွေးနွေးပါခင်ဗျအ
ော်ဒီလိုရှိပါတယ်ခင်ဗျမေရီရောတော့ဗျာဒီလိုလည်းဖော်ထုတ်ဖို့တော့ article 90 မှာပဲယူရိတ်ချာ article 90မှာပါတယ်အဲ့ဒါနဲ့လူတွေကဘောင်းတော့ရှိတယ်ပေါ့ဗျာအခုသူစားနေကြဥပဒေပါတော့ပါပြီးသားပါဘာတော့တရားလဲဆိုတော့တရားရုံးနေအပေါ်မှာလေးပဲဒီလိုပဲလွတ်လွတ်လပ်လပ်ဆိုပြောလိုက်တဲ့တရားကောရမကုတ်နဲ့ပြန်ပြီးတော့အေးအေးခံရတယ်ရှိတယ်အခုကလည်းတက်ကလည်းပဲသူကလည်းပဲသူက sensitivity ပေါ့ဗျာသူကဒီ sensitivity မခံနိုင်တဲ့အခြေအနေတည်းမှာသူကလည်းဒီလက်ရှိဥပဒေတစ်ခုသူကလည်းရုပ်ထုတ်ပြလာတယ်ဒါပေမဲ့ဒီဥပဒေမှာကလေးကတော်တော်ပြည့်ပြည့်စုံစုံလေးလာတဲ့ခါကျတော့ what do you want တော်တော်ကြောက်ပေါ်ပါမယ်ဘာလို့အိန္ဒိယကကျွန်တော်တို့စီတို့တွေကကြည့်လိုက်တော့တရားနာမှာရေးနေလို့တဲ့ဒီဥပဒေလေးပဲအခုပြစ်ပေးလို့လားအဲ့တော့ဘယ်လိုရတယ်ဆိုလို့ရှိရင်ဒီအရာရှိတို့မတက်သားပြီအဲ့ဒီတောင်းဝတရားမဆောင်ရစီခြင်းဟာသူ့ဆောင်ရကျုပ်ကအထုတ်ချင်းဆိုတာပါလာတော့မဆောင်ရစီခြင်းဟာကျုပ်ကအထုတ်ချင်းဆိုတာနဲ့သူကတစုံတစ်ခုဒီလိုတွေဒီကလေးကိုဖတ်ပြီးတော့ထုတ်ချသွားနိုင်တယ်ဆိုတဲ့စိတ်ချင်းချင်းနဲ့ဒီတရားလိုလိုလေးဒီပေါ်မှာတရားဝင်ကဒီကောင်ကစီမီရကလေးကိုထည့်လိုက်တာတော့ထောင်နာက10နှစ်နဲ့တကယ်ဒီကျောင်းဒါနဲ့အခုလိုစာနေစုဥတွေရရှိတော့စာနေစုဥတွေကပြန်လေပြီးတော့ဟာလေညင်ညင်နေနေစာနေစုလူကြီးတွေလုံးလိုက်လို့ပြေလို့တော့ဝက်တာစရာပါဒါပြန်တော့ဒါနဲ့ပတ်သက်ဥတွေကြံပေးရတယ်ချင်းချင်းမင်းမင်းလို့ရမှာပဲတရားဝင်နဲ့ပတ်သက်ရင်လည်းအတော်တရီထားမယ်တက်နဲ့ပတ်သက်ရင်လည်းတရီထားမှာပဲဘာကြောင့်လဲဆိုဥတွေရရှိနေတရားဝင်နဲ့ပတ်သက်လို့အရေးယူခါရတယ်ရှိပါတယ်အဲ့ဒီတော့တရားဝင်မှတ်ချက်ကိုကြိုးပြီးရေးတဲ့တော့ကော်ရမကုတ်ဆိုပြီးချထားလိုက်တာလေအဲ့ဒီကျွန်တော်တို့တက်နဲ့ပတ်သက်လာလို့ရှိရင်လည်းဒီဥစားရရှိနေတယ်အရေးယူလို့လည်းရတယ်ဒါပြန်မယူရနဲ့ဆုတ်သွားတာအခုတော့ကုလနမကခွန်ကြီးကိုယ်စားလေးလည်းလာရဲစာနေစုလူကြီးတွေလည်းမိဘတို့ရခရဲတာအော်ဝင်ပြီးတော့ကြားကြည့်လိုက်တဲ့အတွက်ကြောင့်ဒါတပ်မတော်ရတဲ့ဒါတို့သဘောရကြည့်တော့နည်းနည်းပြလိုက်တာပါ။အဲဒီကျွန်တော်ဒါပဲပြပေါ့ဗျာ။ဒီကျွန်တော်တို့ဒီမနေ့တရေမှာသွားရနည်းနည်းလေးသတိထားဖို့လိုတဲ့အချက်နှစ်ချက်ပါပဲ။တရားဝင်ဝင်တော်လောကတက်ဖို့တော်လောကဒါရင်ရေးမယ်ဆိုရင်တော်တော်ကိုကျွန်တော်တို့ဟာဆက်ဖို့ရမှာဗျာ။ဒီဥတွေပညာရှင်တွေနဲ့တက်ပြီးတော့ထည့်လိုက်ပါတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
။ဟုတ်ကဲ့ပါဝမ်းရှင်နေဦးကျော်လင်းအများကြီးကျေးဇူးတင်ပါတယ်။သတိမီဒီယာသမားတွေအတွက်ဒီဆွေးနွေးချက်ကလည်းအသုံးတည့်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဆိုတော့ဦးမြင့်ကျော်ကိုယ်တိုင်ကမြန်မာနိုင်ငံသတိမီဒီယာကောင်စီရဲ့အဖွဲ့ဝင်တကူဒီစစ်စစ်နှစ်ဖက်စစ်စစ်ညီနေတဲ့နေရာမှာသတင်းမီဒီယာကောင်စီရဲ့အခန်းကဏ္ဍရှိခဲ့ပါသလားဘယ်လိုရှိခဲ့ပါသလဲဦးမြင့်ကျော
်ဟုတ်ကဲ့အဲဒီကိစ္စကတကယ်တော့ဟိုဒီကိစ္စကတရားမစွဲခင်တည်းကကောင်စီကိုသတင်းမီဒီယာကောင်စီကိုအရင်ဟိုတိုင်ကြားတဲ့နေကိစ္စပေါ့နော်တက်ကဒီကိစ္စကိုမကျေနပ်ဆိုရင်သူတို့ဧပြီလတည်းကကောင်စီကိုတိုင်ကြားတဲ့နေကိစ္စဘာလို့လဲဆိုတော့ဟိုကောင်စီနဲ့တက်နဲ့ပြင်ရင်တွေ့တဲ့အချိန်မှာအငြင်းတမ်းပြောတယ် unity ကိစ္စပြီးတဲ့နောက်မှာလည်းအချိန်ချင်းပြောခဲ့တယ်ပေါ့နော်ဟိုဒီဆုံးကမီဒီယာနဲ့ပတ်သက်တဲ့ကိစ္စတွေရှိရင်ဟိုသတင်းမီဒီယာကောင်စီမှာ complaint committee ရှိတယ်အဲ့ဒီဟာကိုတုံးမှာဆိုတဲ့ဟာမျိုးကြီးတဲ့မှုကိုသိအောင်ဟုတ်လားသိတဲ့မှုကပြေလည်တော့အဲ့လိုမျိုးပြောတာဘေးကဲပြီမဲ့အခုဒီကိစ္စမှာတန်းပြီးတော့တရားစွဲတယ်ပေါ့နော်ဒါပေမဲ့အဲ့ဒီအချိန်မှာဘာပဲဖြစ်ဖြစ်ပေါ့လေဒီမှာဒီကိစ္စမှာတစ်ခုတစ်ခု ဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့ဟာနဲ့ဒီဥက္ကဋ္ဌတို့တွင်းမှုတို့ဟိုကျန်တဲ့ကောင်စီဝင်တွေနဲ့မှာတိုင်ပင်မလို့ဒီကိစ္စမှာသဘောထားစညာချက်တစ်ခုလည်းထုတ်ခဲ့တယ်ပြီးတော့အဲ့ဒီတပ်ဘက်ကိုလည်းဆက်သွယ်ပြီးတော့ဒီကိစ္စကိုဟိုပြေလည်အောင်ဆောင်ရွက်ပေးဖို့ကမ်းလှမ်းလာရဲ့အဲ့ဒီဟာနဲ့ဆက်ဆက်ပြီးတော့ပဲနောက်တိုင်းရိုက်ဆက်သွယ်ပြောဆိုညှိနှိုင်းကြတဲ့ဟာမျိုးတွေရှိခဲ့ပါတယ်
ဟုတ်ကဲ့ဦးမြင့်ကျော်ဆိုတော့ဦးစင်ဝင်တပ်ဖက်ကခုနရှင်းနေကြီးဦးကျော်လင်းဆွေးနွေးတဲ့ထဲမှာလည်းပါပါတယ်ပြန်ရုပ်ပေးလိုက်တယ်တရားဆွဲတဲ့ကိစ္စအောင်ဆိုတော့ဒါဟာတပ်ဖက်ကသဘောထားကြီးစွာထားပြီးတော့တရားဆွဲတော့ကိုပြန်ရုပ်ပေးလိုက်တယ်ဆိုတာမျိုးဦးစင်ဝင်သဘောတူသလား
ကျွန်တော်ကတော့ဒီမဆွဲတဲ့ဟာကိုနော်ဟိုဟာမဆွဲတဲ့ဟာကိုဆွဲတာအမ7 days ဆိုသွားဆွဲတာအဲ့ဒါကအဲ့တော့အဲ့မှာဟိုက procedure မှားနေတယ်အဲ့တော့ပြန်ရုပ်ပေးခြင်းအပြင်သဘောထားကြည့်တယ်လို့တော့ကျွန်တော်ကတော့မတွက်ပါဘူးဒါသူသူအလုပ်သူလုပ်တာပဲပေါ့နော်ဒါပေမဲ့ဘာဖြစ်လဲဆိုတော့တစ်ဖက်မှာ70တင်းကန်ထဲမှာရိုက်ခတ်မှုတွေဖြစ်သွားတယ်အဲ့ဒါကဒီတင်းသမားတွေကသူတင်းရှူတောင်းတင်းကဖြစ်လာပြီဆိုရင်တင်းရှူတောင်းအတိုင်းပဲသွားတယ်အဲ့ဒီအတိုင်းကိုလုပ်တယ်တင်းလွတ်လပ်ခွင့်ပြီးတော့ over 70ကပြန်တောင်းမှန်နေဟာဖြစ်တော့ဟောဟောတင်းသမားတွေအနေနဲ့ခံစားချက်လည်းလို့ကျွန်တော်ထင်တယ်နော်အဲ့တော့ဒါရီ procedure အမှားကြီးဖြစ်တာသူဟိုကျွန်တော်တို့က procedure ကိုပဲတွေ့တယ်ဒီပုံမှာသူရဲ့စိတ်ထားဘလူးရှိမယ်ဆိုတဲ့ဟာကိုကျွန်တော်တို့မမြင်နိုင်နဲ့မပြောနိုင်တဲ့ဟာတွေပေါ့ဟိုကျွန်တော်ကတော့မခံမနိုင်ဘူးခင်ဗ
ျဟုတ်ကဲ့ဦးစိန်ဝင်ကျေးဇူးတင်ပါတယ်နောက်ထပ်ဆွေးနွေးမယ့်သတို့ရှိသူဖိတ်ခေါ်ပါမယ်မန္တလေးတိုင်းဝန်ထမ်းမြို့နယ်ကဦးချင်းမြင့်ပါဦးချင်းမြင့်သဘောထားဆွေးနွေးပါခင်ဗ
ျဟုတ်ကဲ့ခင်ဗျခုနဆရာတယောက်ပြောသလိုပါပဲကျွန်တော်တို့အမြင်နဲ့တွေ့ပါတယ်ဥပမာကျွန်တော်တို့ဥရှိမန်စကားကိုကျွန်တော်တို့မီဒီယာနေပြီးတော့ထုတ်လွှင့်တဲ့ဟာအပေါ်လိုမပါခဲ့ရင်ဒါမီဒီယာမှာဘလို့မှအပြစ်မရှိဘူးလို့ကျွန်တော်တို့ကသုံးသပ်ပါတယ်ခင်ဗျာကျွန်တော်တို့အဲ့လိုမီဒီယာကိုတင်ပြတဲ့အမှန်မှန်တိုင်းတင်ပြတဲ့လူကိုကျွန်တော်တို့အေးအေးယူကြစတဲ့ဆိုရင်အဲ့လိုဖြစ်စဉ်ကိုပြုလုပ်တဲ့ဥရှိမန်ကိုလည်းဘလို့စဉ်းစားမလဲအဲ့ဒါကြီးကကျွန်တော်တို့အများကြီးစဉ်းစားစရာပေါ့တကယ်တော့ဒါကြီးကဥရှိမန်မှာလည်းအပြစ်မရှိဘူးကျွန်တော်တို့မီဒီယာမှာလည်းအပြစ်မရှိဘူးလို့အခုကိုတရင်အရာကျွန်တော်တို့ကသိရှိရတယ်ပေါ့ဟုတ်ကဲ့ခင်ဗျာအဲ့ဒီကျတော့ကျွန်တော်တို့ကအခုမြန်မာနိုင်ငံမှာလည်းမန္တန်ကြီး၄ခုရှိတဲ့နေရာမှာကျွန်တော်တရင်မီဒီယာလည်းသုဒ္ဓမန္တန်လို့ပြောတယ်အဲ့ဒီကျတော့တရင်မီဒီယာကိုကျွန်တော်တို့မန္တန်ကြီး၄ရက်ကိုကျွန်တော်တို့အဲ့ဒီထဲမှာပါဝင်တဲ့တရင်မီဒီယာကိုတက်ကနေပြီးတရားစွဲတယ်ဆိုတော့ကျွန်တော်တို့တက်ဆိုတာမန္တန်ထဲမှာလည်းမပါဘူးကျွန်တော်တို့ပါတယ်လို့လည်းမတွေ့ရဘူးအဲ့ဒီကျတော့ကျွန်တော်တို့တရင်မီဒီယာကြီးတခြားမန္တန်ကြီးကတက်ကိုဘလို့မှတရားမဆွဲခဲ့ဘူးပဲနဲ့အဲ့တက်ကနေပြီးတော့ကျွန်တော်တို့ဒီမန္တန်လေးခုကိုတရားပါဝင်ဖြစ်တဲ့တခုကိုတရားဆွဲရဆိုတော့ကျွန်တော်တို့ကတော့ဘလို့မှမစင်စားတတ်ဘူးပေါ့ခင်ဗျာဟုတ်ကဲ့ထားပါပါခင်ဗျာ
ဟုတ်ကဲ့ဦးချင်းမြင့်ကျေးဇူးအများကြီးတင်ပါတယ်ဦးမြင့်ကျော် 7 day ကနေပြီးတော့တမ်းမတော်သူပန်ကြောက်လာတနည်းအားဖြင့်တောင်းပန်စာပေါ့လေတောင်းပန်စာထုတ်ပါတယ်ပြန်ပြီးတော့ကြေညာပေးတယ်တောင်းပန်တယ် 7 day ရဲ့တောင်းပန်လွှာသည် 7 day တခုတည်းရဲ့တောင်းပန်လွှာမဟုတ်ဘဲနဲ့မြန်မာသတင်းမီဒီယာလောကတစ်ခုလုံးရဲ့တက်မတော်ကိုတောင်းပန်စာလို့အထိပယ်ကောက်မယ်ဆိုရင်မှားမလားဦးမြင့်ကျော
်သတင်းမီဒီယာတစ်ခုလုံးကတော့တောင်းပန်တဲ့သဘောလို့တော့ဟိုကောက်လို့မရအောင်တို့ပေမဲ့သတင်းမီဒီယာတွေလက်ချောင်မှုအတွက်ဟိုသတိပေးစာအောင်လို့ပြောရင်တော့ရတာ7 day တောင်းဒီမှာဒီကိစ္စမှာဒီလိုတောင်းပန်သေးတာပဲမတောင်းပန်ရင်ဒီ131နဲ့ဒီအသက်ကြီး131နဲ့ဟိုเกมไซน์9โลดีโลตองมันได้ล่ะเว้ยสรุปอาจารย์เนี่ยโหมีเดียเยปั่นชินนี่ยอตาวงายเอดิเตอร์นี่โนหนองมาไอ้โลตาวงอยู่ว่าแม้ตาวงคันแม้หลูริก็ดีเอ็มดีโลเคสမျိုးมาเล็ดฉ่องโบด้วยโหตะเก้กูเซ็งข้อมุจีเว้ยปะเนาะสรุปดาตะดิไปไล่ได้หาโลจนว่าโหมีเดียโลกตองมันน่ะเราโดดมันเนี่ยเนี่ยโหเสร็จไปแล้วยิมไซน์9โดฉันโอ้จ้าโดสิงคมุฤโอ้จ้าโดอจูซีโอ้อจูเป็ดနိုင်တဲ့ကိစ္စတွေယူကိုยิมไซน์9โดဒီလိုနောက်ဆုတ်သွားတာจันเนี่ยလူတွေအတွက်ကိုအကျိုးတရားမှုတွေအားလုံးပေါ်မှာရှိတာတော့သိကြတယ
်ဟုတ်ကဲ့ဦးစင်ဝင်းကိုတိုင်ကမြန်မာသတင်းစာပညာသိပ္ပံကျောင်းရဲ့သင်တန်းညွှန်ကြားရေးမှုပါဆိုတော့စာနယ်ဇင်းတမမျိုးဆက်တွေကိုမွေးထုတ်ပေးနေတဲ့သင်တန်းကျောင်းပေါ့လေဒီလိုအဖြစ်ပြက်မျိုးကနေဒီသတင်းစာတမဖြစ်ခြင်းနဲ့စာနယ်ဇင်းတမဖြစ်ခြင်းနဲ့မျိုးဆက်တွေအတွက်ဘလို့သင်ကန်းစာမျိုးပေးနိုင်ပါတယ်ဦးစင်ဝင
်ကျွန်တော်တို့ဒီမျိုးဆက်တွေအဲ့ဒီလောက်တာပေါ့နော်ဒီအမှုနဲ့ပတ်သက်ပြီးတော့သင်ကန်းမှာလည်းဒါကဒါကအတုံးဟိုနမူနာပြပြတခုဖြစ်လာတာပေါ့ကျွန်တော်ကတော့ဒီဟာကဒီအဖြစ်အပျက်ဒါတမလို့တခုတည်းရင်ကျွန်တော်ဟို playing လောက်တာမဟုတ်ဘူးအပြစ်တင်တာမဟုတ်ဒါကျွန်တော်တို့ဒီအဖွဲ့တမလို့ဆိုတော့လေဒီအဖြစ်အပျက်တစ်ခုဖြစ်တာဖြစ်တယ် ကျွန်တော်တို့လူ့ဖွဲ့စည်းမှာစဉ်းစားပုံစဉ်းစားနေပေါ့အဲ့ဒါကိုကအဟောင်းတိုင်းခုနတယောက်ပြောအဟောင်းတိုင်းဖြစ်နေတယ်အဲ့ဒီဟာကျွန်တော်တို့ကကိုယ့်အလုပ်ကိုကိုယ်စဉ်းစားနေတယ်အဲ့လိုတခြားရဲ့အလုပ်တာဝန်တွေကိုလေးစားပေးတင်တယ်သူ့ရဲ့တာဝန်ကဘယ်လိုလဲဆိုတဲ့ဟာနောက်ပြီးတော့ဒီသူတင်စတော့မှန်တိုင်းဖြစ်လာတဲ့ဟာကသူကအာဏာရှိတဲ့လူတွေကို check လုပ်တာအာဏာရှိတဲ့လူတွေရဲ့လုပ်ပုံလုပ်နည်းတွေကိုစောင့်ကြည့်တာဟုတ်လားအဲ့တော့သူဒီအတိုင်းပဲရှိတယ်တကယ်ဒီမှာဒီစဉ်းစားရင်းတစ်ချက်တဲ့ criteria ပေါ့ဒီတရင် news working net တိတမှုနဲ့ကိုစဉ်းစားတယ်တရင်တမောင်းကကိုကိုတိုင်းတော့မှဒီဟာကိုလည်းသဘောမတူဘူးလေတရင်ဖြစ်ရင်အဲ့ဒီတရင်အတိုင်းကိုသွားရတယ်ဒီတရင်ကဘာကြောင့်တော့ငါတို့မလုပ်တင်ဘူးဘာအစအဲ့ဒီစိုးရင်ချက်တွေနဲ့သွားပိတ်လို့မရဘူးဒီတရင်ဖြစ်တာနဲ့ကိုတရင်အတိုင်းကိုလုပ်ပေးရတယ်အဲ့တော့ဒီသမရောဘယ်ဖြစ်ဖြစ်အာနာရှိတဲ့လူပေါ့တခြားသောဘုံကြီးကအဖွဲကြီးတွေပဲဖြစ်ဖြစ်လူလူဟိုတဆုံးတယောက်ပဲဖြစ်ဖြစ်ဒီဟာကိုပိတ်ပင်ဖို့စူးစမ်းခြင်းစူးစမ်းတာဟာကျွန်တော်တို့လူ့အဖွဲ့ကိုတတိယမရအောင်တတိယအမှတ်တွေမရအောင်ပိတ်ပင်တယ်လို့ဖြစ်ပါတယ်အဲ့တော့လူ့အဖွဲ့ကြီးကတတိယအမှတ်တွေမရလို့ရှိရင်ဆုံးဖြတ်ချက်တွေအမှန်ကန်မချနိုင်တော့တာမျိုးဖြစ်ပါမယ်အဲ့တော့ကျွန်တော်တို့ကဟိုပို့ပြီးတော့ဆိုးကျိုးတွေပဲဖြစ်လာသေးတယ်။ကောင်းကျိုးဘက်ကမသွားဘူး။အဲ့ဒါကို
ဟုတ်ကဲ့ဦးစိန်ဝင်လိုင်းပြတ်သွားပါလေ။ဦးစိန်ဝင်လိုင်းပြတ်သွားပါလေ။လိုင်းနည်းနည်းလေးမကောင်းဘူးဦးစိန်ဝင်ပြန်ချလိုက်ပါကျွန်တော်တို့ပြန်ခေါ်ပါမယ်နော်
။ဟုတ်ကဲ့ဟုတ်ကဲ့ခင
်ဗျာ။ဒါရေးဆွေးနွေးမယ်နောက်တော့ရှင်တူကိုဖိတ်ခေါ်ပါမယ်။ရန်ကုန်မြို့ကဆလိုင်းဘွေကုတ်ဆလိုင်းဆွေးနွေးပါခင်ဗျာ။ဆလိုင်းရဲ့သဘောထားဘယ်လိုရှိပါသလဲ
။ဟုတ်ကဲ့အခုကိစ္စမှာဦးစိန်မရဲ့ပြောပြချက်ကို7 day ကကိုးကားတယ်ဆိုကြတဲ့ကသူတို့တမတော်ရဲ့အထင်ကတော့ဩဥစေမန်းကသူတို့နည်းနည်းသဘောကျတဲ့ထောက်ခံနေဆိုတဲ့ပုံစံနဲ့ငကူကလေးမှအဖြစ်ချင်းစီခဲ့တဲ့ဥစေမန်းဖဲကိုကြည့်တဲ့ခါကျတော့တမတော်ကလည်းအဲ့လောက်ချီတယ်မှတော့တာထွက်တယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်အဲ့တော့အဲ့ဒီကိစ္စတော့ထားလိုက်အောင်အခုသူတို့ဖြည့်စင်းတဲ့ခင်းစင်းကိုကျွန်တော်နည်းနည်းဝေဖန်ခြင်းနဲ့တရားဥပဒေစိုးမွေးစုတော့နဲ့ကြည့်နေဆိုရင်အခုကလူမှုကြီးစုတော့နဲ့သူတို့ကဖြန့်ဖြေသွားတယ်အဲ့တော့တရင်ကောင်စီကအဲခင်ဗျားတို့တောင်းပန်လိုက်ခင်ဗျားတို့လည်းခွန်းလွတ်လိုက်အဲ့လိုပုံစံနဲ့ကျွန်တော်ဟိုတဘောမကြောက်ဘောနော်ဘာကြောင့်လဲဆိုတော့တို့တရားဆွေးပြီးသားတရားဆွေးပြီးသားဥစ္စာဖြစ်တဲ့အတွက်တရားကြီးမှနိုင်ကိုအကူပြုလို့မှတကယ်ညံ့ညတ်တတနဲ့ဆုံးဖြတ်ချက်ချက်ခွင့်ကိုကျွန်တော်အဲတေးစီခြင်းနဲ့အဲ့ဒါချင်းချင်းကိုလည်းကျွန်တော်မြင်ရှင်းခြင်းနဲ့အဲ့လိုမဟုတ်ဘဲနဲ့နောက်တစ်ခါလာအောင်မယ်ဟိုတစ်ခါတော့လည်းပဲရုပ်ရှင်ကိစ္စနဲ့လာပြီးအခုကလည်းလာပြန်ပြီးဆိုတော့ဒီလိုပဲကျွန်တော်တို့အများအားတောင်းပန်ပြီးတော့မှတရားဥပဒေစိုးမိုးရေးတရားကြီးမှနိုင်ကိုလည်းအာမကူနောက်ပြီးတော့တခြားဟိုတရားမျှတမှုလည်းအာမကူပဲနဲ့လူမှုကြီးနေပဲဖြစ်ရှင်းနေနေဆိုရင်တော့စစ်တပ်တက်မတော်ကဘလို့ရင်းကျဲတော့မှလည်းနောက်ဆုံးကြတော့ခလေးလူပဲဖြစ်သွားမှာပေါ့ဆိုလို့ဆိုတာနည်းနည်းဆွေးနွေးချင်ပါတယ်ကြာ
ဟုတ်ကဲ့ဆလိုင်းဘွေကိုတန်ဖိုးရှိတဲ့ဆွေးနွေးချက်လို့ကျွန်တော်ယူဆပါတယ်ထိုင်းနိုင်ငံကနေဆွေးနွေးမယ်ကိုသီးလယ်မူကိုသီးလယ်မူကရောဘလို့သဘောထားရှိပါတယ်ဆွေးနွေးပါခင်ဗျာ
ဟုတ်ပါခင်ဗျာကျွန်တော်နေရတာဥစိမအမှန်တရားအဲ့လိုတင်ကြတယ်ဆိုရင်ကျွန်တော်တို့ကထောက်ခံပါတယ်ဒီမီဒီယာကတော့လည်းကျွန်တော်တို့ထောက်ခံပါတယ်ခင်ဗျာဒါဖြစ်တယ်ဆိုတော့သူတို့မှအပြစ်မရှိပါဘူးအပြစ်ရှိတာမတရားဆွဲမတရားတရားဆွဲတဲ့အခွင့်အရေးတွေကတောင်းချပါတယ်အပြစ်ရှိပါတယ်ခင်ဗျာတောင်းမှန်အမှားတော့အဲ့ဒီလုံဆောင်တဲ့လူတွေကတောင်းမှန်အမှားဖြစ်ပါတယ်အဲ့အကြောင်းကိုကျွန်တော်အနေနဲ့ကတော့အတားမှဒီဥစိမကိုထောက်ခံတယ်ဒါဖြစ်တယ်ဆိုတော့ဥစိမကကျွန်တော်တို့ဘယ်စစ်တပ်တွေနဲ့ပြည်သူတွေနဲ့ပေါင်းစည်းအောင်ညီညွတ်အောင်လှုပ်ဆောင်တဲ့သဘောပဲဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့ကျေးဇူးပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီလိုလှုပ်ဆောင်ကြတာလက်ရှိအခြေအတအဖွဲ့ကြီးမှာတော့အမှန်ကမှတောင်းရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါပဲပြောချင်ပါတယ်ဟုတ်
ကဲ့ဟုတ်ကဲ့ပါဒီကိုတိလဲမှုကျေးဇူးများကြီးတင်ပါတယ်ဆိုတော့ဦးမြင့်ကျော်နဲ့ဦးစိန်ဝင်းခင်ဗျာဒီအဖြစ်ပြက်မျိုးကဟလာအရင်ကလည်းဖြစ်ခဲ့ဘူးပါတယ်အခုထပ်ဖြစ်တယ်နောင်လည်းဖြစ်မယ်မဖြစ်ဘူးမဖြစ်ဘူးလို့ကျွန်တော်တို့တရားပေါ်မှာပြောနိုင်ဘူးလို့ကျွန်တော်ကတော့အဲ့လိုသဘောရပါတယ်ဆိုတော့မြန်မာနိုင်ငံသတင်းမီဒီယာလောကကအခုမှဖူးစငုံစပွင့်ဖူးစလုံးလုံးလျားလျားဟလာအတောင်ပေါက်ပြီးတော့အကောင်ဖြစ်တဲ့အချိန်တွေမရောက်သေးဘူးလို့ဒါကျွန်တော်တို့သတင်းမီဒီယာလောကသားအားလုံးကဒီလိုပဲလက်ခံနားလည်မယ်လို့ကျွန်တော်ထင်ပါတယ်လွတ်လပ်ခွင့်အတွက်လည်းရုန်းကန်နေရဆဲပါဒီလိုအချိန်တွေမျိုးမှာဒီလိုဖြစ်ပျက်ဖြစ်လာတာဒီမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အတွက်ဘလောက်ထိစိုးရင်စရာကောင်းတဲ့အချိန်တွေမှာရှိနေပါသေးတယ်ခင်ဗျာဦးမြင့်ကျော်အရင်ပြောပါ
ကျွန်တော်အမြင်မှာတော့ဟိုလိုရင်းပဂရီတရားပေါ့လေဟိုတို့တလုံးကလည်းသတင်းတစ်ပုဒ်မှာဟိုပြည်ငြိမ်းဝန်ကြီးကပြောရင်မြန်မာနိုင်ငံဒီမိုကရေစီပြည့်ဝမရသေးဘူးဆိုတဲ့ဟာကိုပြောတယ်ပေါ့လေဆိုတော့အဲ့ဒီဟာကလည်းဟို reality ပဲပေါ့လေလောလောဆယ် ဟိုတက်မတော်ကဟိုလွတ်တော်မှာလဲ25နှုန်းဟိုကိုတာစနစ်နဲ့ရယူထားသေးပဲဆိုတော့ဒီသတင်းလွတ်လပ်ခွင့်လို့ကိစ္စမျိုးမှာလဲဒီကိစ္စမှာအစိုးရရဲ့သဘောထားတက်ကိုတက်မတော်ကသူ့သဘောထားကိုသူ့အတူဆုံးဖြတ်တယ်ပေါ့နီဆိုတော့ဟိုအစိုးရကလူလာခဲ့လူလာကလမ်းလူလာတော့ကျွန်တော်မသိဘူးသို့တော့ဒီကိစ္စမှာတန်ကြာဝင်ခြင်းခဲ့သည့်ရှိခဲ့ရင်တောင်မှပဲဝင်လို့မရတဲ့အနေအထားဒါတက်ရကိစ္စပဲတက်ကဟိုတက်မလို့သူ့ဟာသူဆုံးဖြတ်လိုက်မယ်ဆိုတဲ့ဟာမျိုး ਨੇ ဒါနိုင်ငံရေးလက်ရှိဗကတိနိုင်ငံရေးချင်းနေကိုထင်ဟတဲ့ဟာမျိုးလို့ထင်တယ်အဲဒီဆိုတော့ကျွန်တော်သတင်းမီဒီယာလောကရဲ့သတင်းလွတ်လပ်ခွင့်ဆိုတာလေဟိုတခြားသောဖြည့်စည်းဖို့လိုအပ်ချက်တို့တခြားသောနောက်ခံဆောင်တို့စသဖြင့်ပေါ့နိစွမ်းဆောင်ရည်တို့အဲဒီချက်လက်တွေဘေးဖယ်ထားပြီးတော့ဟိုလွတ်ခွင့်တက်တယ်လို့ပြောရင်တော့မှပဲ85ရာနှုံရဖို့တော့စူးစမ်းနေရတယ်25ရာနှုံကတော့ဟိုလုံးဝမရနိုင်ဘူးပေါ့နိဒါတော့တေးကြတယ်သူတို့ ਨੇ တက်မလို့ ਨੇ ပသိရင်တော့လုံးဝတိခတ်မှာမဟုတ်ဆိုတဲ့သဘောမျို
းဟုတ်ကဲ့ဦးစိန်ဝင
်ဟုတ်ကဲ့တော့ဒီတက်မလို့ဟိုကသူ့ရဲ့ဟိုအထိခိုက်ခံနေတာလေးရှိနိုင်တယ်အဲ့လားရှိမယ်ဒါပေမဲ့လည်းကမ္ဘာကလည်းကျွန်တော်တို့လူဖွဲ့ပြတဲ့တစ်ပြားဖြစ်တော့ဒီတဲ့လွတ်လပ်ခွင့်တဲ့နမတွေရဲ့တံပိုးဆိုတဲ့ဟာကိုလက်ခံထားလိမ့်မယ်လက်ခံထားပါလိမ့်မယ်ဟဲ့လားသူကလည်းအကြောင်းပြလို့မရဘူးပေါ့နော်ဟိုဘာအကြောင်းကြောင့်ဟိုဒီလိုတွေလူကပါတယ်ဆိုတဲ့ဟာအကြောင်းပြလို့မရဘူးသူကလည်းသူကို professional ဖြစ်အောင်လုပ်ဖို့လိုတယ်သူရဲ့ပြန်ချားရေးပေါ့တမတော်ရဲ့ပြန်ချားရေးကိုလည်း professional ဖြစ်အောင်လုပ်ဖို့လိုတယ်အဲ့လိုမဟုတ်ဘဲနဲ့သူကနေပြီးတော့အော်ခုနလိုမျိုး procedure တွေအမှားတွေနဲ့တုံ့ပြန်ရင်လည်းသူ့ဘက်ကမှဖုတ်ပလူ့ဘက်မှမကောင်းဘူး။ဒါသူ့ဘက်မကောင်းဘူးဆိုတာတိုင်းပြည်ဘက်လည်းမကောင်းဘူးပေါ့နော်။အဲ့ဒီအခါကျတော့ तू က तू လုံးပြင်းလုံးထိုက်တဲ့ဟာ तू ရဲ့တန်ဖိုးကို तू ပြင်းပြရမှာဖြစ်တယ်။အဖက်မှာလည်းတရင်သမားတွေကကျွန်တော်တို့ကထောက်ပြချက်ရှိထောက်ပြရမှာပဲဝေဖန်ချက်ရှိဝေဖန်ရမှာပဲအတိမတ်ပြည့်ချက်ရှိအတိမတ်ပြရမှာပဲတရင်သမားဆိုလို့ဟို negative ကြီးပဲပြောမယ်လို့လည်းလုံးလုံးမရဘူး။ तू
ဟုတ်ကဲ့မြန်မာသတင်းမီဒီယာလောကစိုးရိမ်ကြောက်ကြခင်းခင်းနဲ့ရှင်သန်ထွန်းကားပြီးတော့ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးအထောက်အကူတည်ထက်ဖို့ပြုနိုင်ပါစေလို့ကျွန်တော်ဆုတောင်းပါရခင်ဗျာပင်နိုင်ဆွေးနွေးပေးတဲ့ဦးမြင့်ကျော်ဦးစိန်ဝင်းတရရဲ့ပါဝင်ဆွေးနွေးကြသူတွေ message ပို့ email ပို့ဆွေးနွေးသူတွေနားထောင်သူဒေါက်တာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်ထပ်အကြောင်းအရာတစ်ခုကိုဆွေးနွေးကြသေးတာပေါ့ခင်ဗျာ
ဒါကတော့ကိုချောချောသိန်းစီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုက်ပါဒီစီစဉ်ကိုထုတ်လုပ်သူကမဆုမှုပါရှင်အခုတော့သတင်းအချင်းချုပ်ကိုကိုစောဝင်းလိုင်ကတင်ဆက်မှာပ
ါဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာမှာရှိတဲ့လူကုန်ရရက်ွက်စားတောက်ဆိုင်တစ်ခုအတွင်းနိုင်ငံသားအယက်သားအများစုအပါအဝင်လူ20ကိုတပ်ဖြတ်လိုက်တဲ့အကြမ်းဖက်သမားတွေနဲ့17နှစ်ကြာထိတဲ့ရင်ဆိုင်မှုဖြစ်သွားခဲ့ပြီးတဲ့နောက်ပိုင်းအာဏာပိုင်တွေကမြို့တော်တဝန်းစနေနေ့ကလုံခြုံရေးတွေတင်းကျပ်စွာချထားလိုက်ပါတယ်သေဆုံးသူအများစုတွေထဲဟာအီတလီနဲ့ဂျပန်နိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်ရဲတပ်ဖွဲ့ဝင်အုပ်လည်းတည်ဆုံသွားပါတယ်ဗြိတိန်နိုင်ငံမှာဝန်ကြီးချုပ်ဟော်မာဂရက်သက်ချာတာဝန်ကအနားယူပြီးတဲ့နောက်26နှစ်ကြာကာလအတွင်းပထမဆုံးအကြိမ်ဖြစ်နောက်ထပ်အမျိုးသမီးဝန်ကြီးချုပ်တဦးပေါ်ပေါက်လာမယ့်အလားအလာတွေတွေ့နေရပါတယ် EU ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ကနေဗြိတိန်နိုင်ငံခွဲထွက်ဖို့ဆုံးဖြတ်ပြီးနောက်ယာရုကနှုတ်ထွက်မဲ့လက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့နေရာအာနာယကွန်ဆာဗေးတစ်ပါတီရဲ့ခေါင်းဆောင်နေရာကိုဆက်ခံမဲ့သူတွေအဖြစ်ရှေ့ဆုံးကနေရာရှိနေသူတွေထဲမှာခက်ပြက်ပြက်စဉ်းစားလုပ်ကင်တတ်တဲ့ပြည်ထရေးဝန်ကြီးထရီဇာမေနဲ့နိုင်ငံရေးအတွေ့အကြုံသိမ်းရှိလာတဲ့စွမ်းအင်ဝန်ကြီးအန်ဒရီယာလစ်ဆမ်တို့ပါဝင်ကြပါတယ်ဥရောပချန်ပီယံဖလားဘောလုံးပြိုင်ပွဲတွေကိုစနေနေ့ကပြင်သစ်နိုင်ငံမှာဆက်လက်ကျင်းပရမှာဂျာမနီနဲ့အီတလီအသင်းတို့ရဲ့ quarter final ပွဲစဉ်အတွင်းနှစ်ဖက်တကူးစီတည်ရဖြစ်နေတာကြောင့် penalty ကံပြီးဂျာမနီအသင်းကအနိုင်ရသွားတဲ့အတွက် semi final ကိုတက်သွားပြီးဖြစ်ပါတယ်။တင်းငွေနဲ့မြန်မာစံတော်ချိန်ညတနင်္ဂနွေကမှတော့နောက်ဆုံး quarter final ပွဲစဉ်အဖြစ်အင်ရှင်ပြင်သစ်နဲ့ Iceland အသင်းတို့ကစားကြမှာဖြစ်ပါတယ
်။ကိုစောင်းဝင်းလိုင်ကသတင်းချင်းချက်ကိုပြပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ Dr. Kim မြို့သက်ပါရှင်။ Engineer ကတော့ Jonah Cummings ပါ။တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်အားလုံးကိုကျေးဇူးထူးတင်ပါတယ်။ညနေခင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင
This program has come to you from the Voice of America, Washington.